Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါးဒီ2022ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီ။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမမရှင
်ကျွန်တော်တမောင်သားမဥဝင်းမင်းနဲ့အတူသတင်းတွေကိုကြေညာပေးမှာပါ။ဂရိတ်သတင်းတွေထဲမှာတော့မလီတိုင်ဝန်ကြီးချုပ်ဟောင်းဒေါက်တာဆော်မြင့်မောင်ကိုစစ်ကောင်စီအထူးတရားရုံးကထောင်ဒဏ်၄နှစ်ချမှတ်လိုက်တဲ့သတင်း၊ဒီမှာစစ်တပ်ပိုင်လုပ်ငန်းတွေက Facebook လုံးပြနေတာတွေကိုပိတ်ပင်လိုက်ပါတယ်။ပြီးတော့နိုင်ငံတကာတကင်းတွေဖြစ်နိုင်ငံကောင်းဆောင်တွေတွေ့ဆုံကြပြီးတဲ့နောက်မှာလက်ရှိခြေနေအားထိတ်တန့်ရင်ဆိုင်ခြေနေကိုတွေ့ဆုံဆွေးနွေးဖြေရှာကြရမယ်လို့ရုရှားကပြောလိုက်ပါတယ်။အဲ့ဒီလိုသတင်းတွေနဲ့အတူအခြားသတင်းတွေကိုလည်းကြားကြရပါပ
ါ။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်ဒီမှာတော့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်ကောင်စီရဲ့အထူးတရားရုံးကနေအမှုသုံးမှုအတွက်ထောင်ဒဏ်၄နှစ်ဒီကနေ့အမိန့်ချလိုက်ပါတယ်။ချမှတ်ထားတဲ့ပြစ်ဒဏ်အတွက်အယူခံဝင်မှုရှိပါသလား?
ဒီအရောမဝင်ဘူးပြောတယ်ပေါ့နော်။ကျန်တဲ့ဒီမိသားစုနဲ့ခွာရတယ်လူမကြောက်ဘူးလေဆိုတော့တောင်းလို့မသိရသေးဘူး။ဆရာကဒီနေ့ကတော့သမိုင်းဝင်တဲ့လေးတနည်းလေဆိုပြီးတော့ဆရာပြောထားတယ်ပေါ့နော်။ဆရာကပြည့်ခွင့်မှာပေါ့
။ဒေါက်တာဇော်မြင့်မောင်ရဲ့ရှင်းနေပြောခဲ့တာပါရှင်။ဒီသတင်းအပြည့်အစုံနောက်ပိုင်းမှာနားဆင်ရပါမယ်။ဆလင်းကြီးမြို့နယ်ဒုံတော်ကျေးရွာမှာတော့အသေးဆုံးရုပ်အလောင်းကြီးဒီကနေ့ထပ်မံတွေ့ရှိပါတယ်။မန္တလေးမှာတော့ဆရာသာသိမှုစန့်ကျင်တဲ့ဆန္ဒပြတဲ့သူတွေတပိတ်မဆခင်မှာပဲစစ်ကောင်စီဘက်ကအကြမ်းဖက်ကားနဲ့တိုက်ပြီးဖြိုခွင်းတာခံရပါတယ်။မြန်မာပြည်ထဲမှာတော့အင်တာနက်သုံးဆွဲမှုနှုံထားတွေကိုဒီကနေ့ကစလို့နှစ်ဆတွန်းပြင်ပြီးတော့ကောက်ခံပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုဥတမောင်တန်းနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဆွဲဆိုထားတဲ့အမှုတွေကအမှုသုံးမှုကိုထောင်ဒဏ်၄နှစ်ကြာခံစေဖို့စစ်ကောင်စီရဲ့အထူးတရားရုံးကဒီနေ့အမိန့်ချလိုက်ပါတယ်အများပြည်သူတည်ငြိမ်အေးချမ်းမှုကိုပြပြအောင်လှုံ့ဆော်မှုပုံမှန်95အတွက်ထောင်ဒဏ်နှစ်ချမှတ်ခဲ့ပြီးသဘောဝဘေးအန္တရာယ်ဆိုင်ရာအမှုပုံမှန်25နဲ့ထောင်ဒဏ်နှစ်နဲ့ပုံမှန်30ကာကြီးအတွက်ထောင်ဒဏ်တစ်နှစ်တဘောင်းနဲ့ကြာခံစေဖို့မန္တလေးတိုင်းဥပဒေအတွင်းထူးတရားရုံးကအမိန့်ချလိုက်ပါတယ်။ဒါကြောင့်ဆွဲချက်သုံးမှုအတွက်စုစုပေါင်း၄နှစ်ထောင်ဒဏ်ချမှတ်ခံရတာပါ။ February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း NLD ကထုတ်ပြန်ခဲ့တဲ့ကြေညာချက်ကိုအကြောင်းပြုပြီးပါတီထိပ်ပိုက်တာဝန်ရှိသူအနေနဲ့ဒေါက်တာဆောင်မြင့်မောင်ကိုပုံမှန်95ခါဝင်းနဲ့တရားစွဲခဲ့တာဖြစ်ပါလေ2021ခုနှစ်ဇန်နဝါရီလကကျုံးမြို့ရိုးပင်းပြုလုပ်ခဲ့တဲ့ COVID-19 ကာကွယ်ရေးဆိုင်ရာတဦးတဲ့တဦးအသိပေးသတိပေးမိသားစုစီမံချက်ဖွင့်ပွဲကိစ္စမှာလည်းတဘောဝဘေးအန္တရာယ်ပုံမှန်25နဲ့ရောပုံမှန်30နဲ့ပါညီဆွနဲ့ဆိုပြီးတရားစွဲဆိုထားတာဖြစ်ပါလေဒီကနေ့ချမှတ်ခဲ့တဲ့တရားစီရင်ချက်နဲ့ပတ်သက်လို့ဒေါက်တာဇော်မြင့်မောင်ဘက်ကအယူခံမဝင်လို့ပေမဲ့မိသားစုသဘောထားရယူရမှာမို့အထက်တရားရုံးဆင့်ဆင့်အယူခံဆက်တက်ဖို့ကိစ္စကိုမပြောနိုင်သေးဘူးလို့ရှင်းနေကပြောကြပါတယ်။ဒီကနေ့အမိန့်ချတဲ့အမှုသုံးမှုဟာဒေါက်တာဇော်မြင့်မောင်ကိုဆွဲဆိုထားတဲ့အမှုဆဲမှုတဲကနေပထမဆုံးစီရင်ချက်ချလိုက်တဲ့အမှုတွေဖြစ်ပါတယ်။ဒေါက်တာဇော်မြင့်မောင်ဟာအာခရီအမှု၅မှုရွေးကောက်ပွဲကာလမလျော်စွာသုံးပြီးမဲလွဲသုံးစားမှုလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့အမှု၂မှုအပါအဝင်အမှု၇မှုကိုဆက်ပြီးကြားနာရင်ဆိုင်ရအောင်မှာဖြစ်ပါတယ်။ဒီကနေ့မှာဒေါက်တာဇော်မြင့်မောင်နဲ့အတူမန္တလေးတိုင်းမြို့တော်ဝင်ဒေါက်တာရဲလွင်ကိုလည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြပြောင်းအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်95ခါဝေးအမှုနဲ့ထောင်ဒဏ်2နှစ်ချမှတ်ခဲ့တယ်လို့သိရပါတယ်
။မြန်မာစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းအားလုံးကို Facebook ပိုင်း Meta ကုမ္ပဏီကအရေးယူပိတ်ပင်ကြောင်းထုတ်ပြန်လိုက်တယ်လို့စစ်တပ်စီးပွားရေးလုပ်ငန်းတွေရဲ့ Facebook စာမျက်နှာတွေကိုလည်းဒီနေ့ကစပြီးဖယ်ရှားလိုက်ပါပြီ။ဆရာနာသင်ခဲ့တဲ့ February လကတည်းကစလို့စစ်တပ်ပိုင်းလုပ်ငန်းကြော်ညာတွေကို Facebook လူမှုကွန်ရက်မှာတားမြစ်ထားရကနေအခုဆိုရင်မြန်မာစစ်တပ်ပိုင်းလုပ်ငန်း Facebook အကောင့်တွေကိုပါဖယ်ရှားပစ်လိုက်တာပါအခုလိုနောက်ဆက်တွဲအရေးယူရတာကမြန်မာစစ်တပ်ရဲ့အကြမ်းဖက်လူခွင်ရေးချိုးဖောက်မှုတွေဇက်တိုက်ကျူးလွန်နေတာကိုစစ်တပ်စီးပွားရေးလုပ်ငန်းတွေကငွေထောက်ပံ့ပေးခဲ့တာကြောင့်လို့အခုလိုအရေးယူတာဖြစ်တယ်လို့ Facebook ကကြေညာပါတယ်အခုလိုအရေးယူနိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းနဲ့အရက်ဘက်လူမှုဖွဲ့တွေရဲ့မှတ်တမ်းထောက်ထားတွေကိုအခြေခံကူကားခဲ့တယ်လို့ Facebook ပိုင်း Meta ကုမ္ပဏီအာရှပစိဖိတ်ဒေသပြည်သူရေးရာမူဝါဒဆိုင်ရာညွှန်ကြားမှု Rafael Frankel က Reuters သတင်းဌာနကိုပြောပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာချက်လက်ရှာဖွေရေးကော်မရှင် IIMM ရဲ့2019ခုနှစ်အစည်းအဝေးခန်းစားနောက် Justice for Myanmar အဖွဲ့နဲ့ Burma Campaign UK အဖွဲ့တို့ရဲ့သုတေသနတွေ့ရှိချက်တွေအပြင်အရက်ဘက်အဖွဲ့တွေနဲ့ဆွေးနွေးခဲ့တာတွေပေါ်မှာလည်းအခြေခံလွတ်ဆောင်ခဲ့တယ်လို့သူကဆိုပါတယ်။ဒ ီလုပ်ငန်းတွေရဲ့ Facebook အကောင့်နဲ့စာမျက်နှာပေါင်း100ကျော်ကိုဖျက်ချခဲ့ပြီလို့လည်း Mr. Franken ကပြောပါတယ်ဒီလိုလှုပ်ဆောင်ဖို့ကိစ္စကိုတောင်းဆိုခဲ့တဲ့ဗြိတိန်ခြေဆိုင် Burma Campaign UK အဖွဲ့ကလည်း Facebook ရဲ့အခုလိုရည်ရွယ်မှုကိုကြိုဆိုကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ယူကရိန်းကိုကျူးကျော်တာနဲ့အမေရိကန်ကတုံ့ပြန်မဲ့ခြေလှမ်းတွေကိုသမ္မတဘိုင်ဒန်ကရုရှားသမ္မတပူတင်ကိုချပြလိုက်ပြီးတဲ့နောက်အမေရိကန်နဲ့ရုရှားရင်ဆိုင်နေကြတဲ့အခြေအနေကိုထိတိုက်တွေ့နေတဲ့အခြေအနေဖြစ်ရုရှားကအတိအမှတ်ပြုလိုက်ပါတယ်။အင်္ဂါနေ့ကတွေ့ဆုံခဲ့ကြတဲ့သမ္မတဦးတို့ရဲ့ဗီဒီယိုစီးဝေးမှာအမေရိကန်သမ္မတဘိုင်ဒန်ကယူကရိန်းကိုမကျူးကျော်ဖို့သတိပေးလိုက်ပြီးကျူးကျော်ခဲ့ရင်ရုရှားကိုစီးဝေးအရပိတ်ဆို့အရေးကြီးမယ်လို့ပြောကြားခဲ့ပါတယ်။ဒါ့အပြင်ယူကရိန်းကိုစစ်ပစ္စည်းပံ့ပိုးတာအပအဝင်ကာကွယ်ရေးဆိုင်ရာအကူအညီတွေကိုတိုးမြှင့်ပေးပြီးနေတို့မဟာမိတ်တွေရဲ့အင်အားကိုလည်းပို့ပြီးတိုးမြှင့်သွားမယ်လို့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအချံပေး Jake Sullivan ကပြောကြားပါတယ်။ပြင်းမှမှုတွေလျှော့ချပြီးတန်မှန်ရေးရာပြန်လည်ဆောင်ရွက်ဖို့လည်းသမ္မတ Biden ကတောင်းဆိုခဲ့တဲ့အကြောင်းခေါင်းဆောင်တို့ဆွေးနွေးပြီးအင်ပီတော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နှစ်နာရီကြာအဲ့ဒီအစည်းအဝေးမှာနေတို့တပ်တွေကိုအရှိတ်ကိုဆက်လက်တိုးမလာအောင်အမှတ်ခံဖို့ရုရှားကတောင်းဆိုခဲ့ပါတယ်။အခုလိုကြုံတွေ့နေရတဲ့အခြေအနေတွေကိုရှုပ်ထွေးတဲ့ထိတ်တဲရင်ဆိုင်အခြေအနေလို့ရုရှားဆိုရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ကတုံ့နှုံးခေါ်ဆိုသွားပြီးနှစ်နိုင်ငံအရာရှိတွေကမကြမီတွေ့ဆုံဆွေးနွေးကြမယ်လို့ပြောပါတယ်။နှစ်နိုင်ငံခေါင်းဆောင်တယောက်ဟာလည်းထပ်မံတွေ့ဆုံဖို့လိုအပ်တယ်လို့ဆိုသွားပြီးမဲ့အချိန်ကာလကိုတော့ဗုဒ္ဓနေ့ကသတင်းစာရှင်းလင်းပွဲမှာပြောမသွားခဲ့ပါဘူး
။ဂျာမနီလွှတ်တော်က Olaf Scholz ကိုတိုင်းပြည်ရဲ့ဒုတိယကမ္ဘာစစ်ပြီးကိုရောင်မြောက်ဝန်ကြီးချုပ်အဖြစ်တင်မြှောက်လိုက်ပါတယ်။ဒါဥရောပသမ္မဂရဲ့လူကြီးအများဆုံးဂျာမနီမှာဝန်ကြီးချုပ်အင်္ဂလာမာကယ်16နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်မှာအပြောင်းလဲကာလအသစ်ကိုစဖွင့်လိုက်တာပါဒီနေ့လွှတ်တော်စည်းဝေးမှာအမတ်395ယောက်ကအိုလော့ဖ်ကိုထောက်ခံခဲ့ကြတာပါအောက်လွှတ်တော်မှာအမတ်နေရာ936နေရာရှိတဲ့အနေနဲ့သူ့ရဲ့သုံးပါတီညီမောင်အဖွဲ့ကအမတ်နေရာ416နေရာကိုရရှိထားပါတယ်ဂျာမနီကိုပုံမှန်ခင်မီတိုတက်အောင်လုပ်ပြီးရာသီဥတုပြောင်းလဲကိုဟန်ကြားမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရှုစ်ရဲ့အစိုးရတက်လာခဲ့တာဖြစ်ပါတယ်ဒါပေမဲ့သုံးပါတီတောင်အချင်းယူညှိလို့ရမယ်သူညမောင်းဆိုရအနေနဲ့အမြန်ဖြည့်ရှင်းဖို့လိုနေတဲ့လက်ရှိအပြင်းထန်ဆုံးကိုဗစ်ဘေးနဲ့ချက်ချင်းရင်ဆိုင်နေရတယ်လို့သုံးသပ်သူတွေကဆိုနေပါတယ်။ရှိုးစ်ကိုဝန်ကြီးချုပ်ဖြစ်ဂျာမနီသမ္မတကတရားဝင်ခန့်ထားလိုက်ပြီးဒီနေ့နေ့လယ်နှောင်းပိုင်းမှာပဲအော်လတ်တိုဥက္ကဋ္ဌရှေ့မှာဂျန်သစ်စာကျင်းပခဲ့ပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဘုဒ္ဓညတရင်တွေကို VOA ကဆက်လက်ကြေညာနေပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ဟာကိုဗစ် -19 ရောဂါကူးစက်ခံရတဲ့ကုလသမဂ္ဂရာရှိသူနဲ့တွေ့ဆုံခဲ့မိတာကြောင့်လာမယ့်ရက်နေ့ငယ်ပြင်ပတဲ့အဆက်အသွယ်ဖြတ်တောက်ပြီးတိကျခွင့်နေရမှာဖြစ်တယ်လို့တတ်မှန်သတင်းရကွက်ကပြောပါတယ်။ဒီနေ့နယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂသတင်းတော်များအသင်းနှစ်ပတ်လည်တွေ့ဆုံပွဲမှာအတွင်းမှုချုပ်ကိုအထူးအသည်တော်အဖြစ်ဖိတ်ကြားထားပါတယ်။အတွင်းမှုချုပ်ကဂျာတာပရိနေမှာနိုင်ကသမ္မတမိုဟာမက်ဘန်ဆောမ်ဦးဆောင်တဲ့အကြံဖက်မှုနဲ့ရာသီဥတုဖောက်ပွန်ကြောင်းလဲမှုတိုက်ဖြတ်ရေးစိန်ခေါ်မှုဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်ဖို့လဲစီစဉ်ထားခဲ့တာပါအသက်82နှစ်အရွယ်အထွေမှုချုပ်ဂူတာရက်စ်ကတော့ရှေ့လာမဲ့လူချင်းတွေ့ဆုံမဲ့အစည်းအဝေးအားလုံးကိုဖျက်သိမ်းလိုက်တယ်လို့တန်တမန်တရရကွက်က AFP ကိုပြောကြပါတယ်မနေ့ကနယူးယောက်ကိုရောက်လာတဲ့လုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌဖြစ်တဲ့နီဂျာသမ္မတဘန်ဆောမ်ကဒီသတင်းပတ်ကုန်အထိနယူးယောက်မှာဆက်ရှိနေမယ်လို့ခန့်မှန်းပြီးဝါရှင်တန်မြို့တော်ကိုခီးဆက်မှာဖြစ်ပါတယ်လောလောဆယ်အထွေမှုချုပ်အန်တိုနီဂူတာရက်စ်ဟာသူရဲ့အခြေအနေနဲ့ပတ်သက်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကသုံးတရားပြောဆိုဖို့သတင်းစာရှင်းလင်းပွဲမှာညင်းဆိုပါတယ
်။တရုတ်မှာလုံမဲ့အိုလံပစ်ပွဲကိုအမေရိကန်ကသပိတ်မှောက်ပြီးတရုတ်နဲ့တင်းမာနေတဲ့ဩစတြေးလျကလည်းထပ်သပိတ်မှောက်လိုက်ပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကအခုလိုသံတမန်ကြီးကသပိတ်မှောက်လိုက်ပြီးလို့ဒီနေ့ကြေညာခဲ့ရမှာတရုတ်ခွင့်ရလူခွင့်ရချိုးဖောက်မှုအပြင်နှစ်နိုင်ငံတင်းမာနေတာတွေကိုဆွေးနွေးဖို့ညင်းထတာကြောင့်လည်းပါတယ်လို့ထည့်ပြောခဲ့ပါတယ်။အခုလိုတန်တမာကြီးကတရုတ်ဆောင်ရသည့်အိုလံပစ်ပွဲကိုသပိတ်မှောက်တာကြောင့်အခမ်းအနားတွေကိုဩစတြေးလျအစိုးရရရှိတွေမတက်တော့ဘဲအားကစားသမားတွေပဲတက်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။တရုတ်ဘက်ကတော့အမေရိကန်ဘက်ကစသပိတ်မှောက်တာကိုနိုင်ငံရေးရအားကစားကိစ္စနဲ့မရောဘို့အိုလံပစ်ပဒိညင်မှုကိုချိုးဖောက်တာဖြစ်တယ်လို့နောက်နှစ်နိုင်ငံကြားဆွေးနွေးပူးပေါင်းဆောင်ရွက်မှုကိုထိခိုက်စေနိုင်ပြီးတံပြန်တာတွေပါလာမယ်လို့သတိပေးခဲ့ပါတယ်။ဩစတြေးလျနဲ့တရုတ်ကြားမှာတော့မကြာခင်နှစ်တွေကစပြီးတင်းမာမှုတွေတိုးလာခဲ့ရမှာ ဩစတြေးလျဘက်ကတရုတ်နည်းပညာကုမ္ပဏီကြီးဟွာရေးကို 5G ကွန်ရက်ဆောက်ဖို့ပြိပင်ခဲ့ရကစခဲ့ပြီးနောက်ကိုဗစ်ဆာကိုစုံစမ်းရေးကိစ္စတွေနဲ့ဆက်ဆံရေးပို့ပြီးဆိုးဝါးလာစေခဲ့ပါတယ်ခင်ဗျာ
။နိုင်ငံရေးခလုံးကွေဥပဒေကို UK ကစုံလိုက်ပြောင်းလဲပြစ်ဖို့စဉ်းစားနေတဲ့အတွက်ဩစတြေးလျနိုင်ငံမဲဘုံမြို့မှာရှိတဲ့ဗြိတိသျှကောင်စီဝင်ရုံးရှိမှဒုက္ခသည်အရေးလှုပ်ရှားတက်ကြသူတွေကဗုဒ္ဓနေ့ကဆန္ဒပြခဲ့ကြပါတယ်။ဒီအဆိုပြုဥပဒေအရနိုင်ငံရေးခလုံးကွေလျှောက်ထားတာကိုတိုင်းပြည်ပြင်ပမှာပဲ UK ကလက်ခံစဉ်းစားဖို့စီစဉ်လိုက်တာပါ။အော်စတြေးလျနိုင်ငံကလည်းလွန်ခဲ့တဲ့စနေကအလားတူမူဝါဒတရားခွင်ချမှတ်ဆောင်ရွက်ခဲ့ပါတယ်။သင်းမောနဲ့လာကြတဲ့ဒုက္ခသည်တွေကိုပေါ့ပူဝါနယူဂီနီနဲ့နောက်ထပ်ကျွန်းနိုင်ငံတွေမှာစခန်းဖွင့်ပြီးထားခဲ့ပါတယ်။အော်စတြေးလျနိုင်ငံကတင်းကျပ်တဲ့ပြည်ဝင်ခွင့်မူဝါဒကိုလည်းကျင့်သုံးခဲ့ပါတယ်။ဒုက္ခသည်အရေးဆောင်ရွက်သူတွေကတော့ဒီလိုမူဝါဒဟာဒုက္ခသည်တွေကိုကိုရောစိတ်ပါဒုက္ခများစေတယ်လို့ပြောကြားကြပါတယ်။ဩစတြေးလျပုံစံမူဝါဒဥပဒေတွေဟာရက်စက်တဲ့လူမျိုးခွဲခြားရေးဘေးအန္တရာယ်ဖြစ်တယ်လို့ Refugee Action Collective ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောကြပါတယ်။ Papua New Guinea နဲ့စာချုပ်ကပြီးဆုံးသွားပြီမဲ့ Nauru ကျွန်းနိုင်ငံနဲ့စာချုပ်ကဩစတြေးလျနဲ့ဆက်လက်ရှိနေပါတယ်။လူသားချင်းစာနာထောက်ထားမှုအစီအစဉ်အမျိုးမျိုးအောက်မှာဩစတြေးလျနိုင်ငံကတစ်နှစ်ကိုဒုက္ခသည်13,900အထက်ဗီဇာပေးပါတယ
်။တရုတ်အနေနဲ့နိုင်ငံခြားစစ်တင်တန်းတွေတွန်းပြင်ပြီးကမ္ဘာဖွံ့ဖြိုးဆဲနိုင်ငံတွေကိုဩစာညောင်းဖို့လှုပ်နေပြီလို့သုံးသပ်သူတွေကဆိုပါတယ်။မြန်မာကလည်းအဓိကစစ်တင်တန်းသွားယူနေရတဲ့တရုတ်နိုင်ငံဟာနိုင်ငံခြားစစ်ပညာလေ့လာသင်ကြားရေးတိုးချဲ့ပြီးဗြိတိသျှကိုလိုနီဖြစ်ခဲ့တဲ့နိုင်ငံတွေမှာအရင်ဆင်လာကြီးခဲ့တဲ့ဆင်ဟတ်စ်တက်ကတို့သွားတက်တာထက်ကျော်တက်ဖို့လုပ်နေပြီလို့ဗြိတိန်သုတေသနအဖွဲ့ကထောက်ပြလိုက်ပါတယ်။ဗြိတိန်ခြေဆိုင်မူဝါဒရေးရာသုတေသနအဖွဲ့ Civitas ကအရင်ဆင်ဟတ်စ်ကိုအဓိကပို့သွားတဲ့အာဖရိကနိုင်ငံတွေပါဝင်ဒီဖွံ့ဖြိုးဆဲနိုင်ငံတွေကအလေအလတ်နဲ့ထိပ်ပိုင်းအဆင့်၁၀ရာရှိတွေဟာအခုတရုတ်စစ်တပ်ကတူပေါင်း20ကနေတင်တန်းတွေပို့ရရမယ်လို့အစိုးရခန်းစာထုတ်ပြန်လိုက်ပါတယ်။ဒီအစိုးရခန်းစာရအရင်90အတွင်းနိုင်ငံပေါင်း120ကစစ်တပ်ကတူចောင်းသားပေါင်း5000နီးပါးဟာစင်ရစ်တပ်ကတူကပွဲရခဲ့ပြီးသူတို့နိုင်ငံအသီးသီးကစစ်တပ်တွေကိုပြန်ဦးဆောင်မှုပေးခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့2015-2018ခုနှစ်မှာတော့ African စစ်ရရှိပေါင်း2000ကိုပဲစင်ရစ်ကမွေးထုတ်နိုင်ခဲ့ချိန်မှာတရုတ်ရဲ့ Africa စစ်တပ်အစီအစဉ်မှာတော့2018ကနေ2012ခုနှစ်အတွင်းအရာရှိပေါင်း9000ကိုတင်တန်းပေးဖို့ပြင်ဆင်ထားတယ်လို့ဒီအစည်းအဝေးကစားမှာဖော်ပြထားပါတယ်။တရုတ်ရဲ့စစ်ပညာလေ့လာသင်ကြားရေးနဲ့ဒဏ္ဍာရီဟာရတိုင်းပြည်များခေါင်းလို့ခေါင်းစဉ်တက်ထားတဲ့ဒီအစည်းအဝေးကစားရတရုတ်စစ်တင်တန်းတွေတဲ့သဘောတရားပါပြီးပါတီနဲ့စစ်တပ်ပုံစံကိုမြင့်တင်ကနိုင်ငံရေးနဲ့စစ်တပ်ကင်းရှင်းရမယ်ဆိုတဲ့ဒီမိုကရေစီနဲ့ဆန့်ကျင်နေတယ်လို့ဆိုထားပါတယ်ခင်ဗျာ။
ဒီဇင်မာလာ၈ရက်ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းတွေကိုဥတမောင်တန်းနဲ့ကိုဝင်းမင်းတို့ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစွဲဆိုထားတဲ့အမှုတွေကအမှု၃မှုအတွက်ထောင်ဒဏ်၄နှစ်ကြာခံမှုမန္တလေးတိုင်းအိုးဘိုတောင်အတွင်းကအထူးတရားရုံးကနေဒီကနေ့စီရင်ချက်ချမှတ်လိုက်ပါတယ်။အလားတူပဲမန္တလေးမြို့တော်ဝန်ဒေါက်တာရဲလွင်ကိုလည်း905ခါခွေစွဲချက်နဲ့ထောင်ဒဏ်နှစ်ချမှတ်ခဲ့တယ်လို့သိရပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ပြောပြပေးပါရှင
်ဖန်စီထိမ့်သိမ်းခံထားရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအမှုပေါင်း10မှုနဲ့တရားစွဲဆိုထားတာမှာဒီကနေ့မှာအမှု3မှုဖြစ်တဲ့အများပြည်သူတင်ငိမ့်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုပုံမှန်905ခခွေအမှုတဘာဝဘေးအန္တရာယ်ဆိုင်ရာအမှု1မှုဖြစ်တဲ့ပုံမှန်25ပုံမှန်30ကာဂျီအမှုစတဲ့အမှု3မှုကိုဒီကနေ့အပြည့်အစုံအစည်းအချက်ချခဲ့တာဖြစ်ပါတယ်အမှုနှမှုကိုတော့တပေါင်းနဲ့ကြာခံစေဖို့အစည်းအင်းခဲ့တာကြောင့်အမှု၃မှုအတွက်စုစုပေါင်းထောင်ဒဏ်၄နှစ်အမိန့်ချခံရတယ်လို့သူရှင်းနေက VOA ကိုပြောပါတယ
်905ခါနေရနှစ်နှစ်အစည်းချတယ်ရှင်အေးတဘာဝဘေးနဲ့တဘာဝဘေးရဲ့ပုံမှန်25နှစ်နှစ်စီရင်ပုံမှန်30ကာဂျီရတစ်နှစ်ပေါ့ဒါပေမဲ့အဲ့နှစ်ခုအောင်ဟိုဒီတဘာဝဘေးနှစ်ခုကိုတောင်းနေကြာခံစေဆိုတော့အမြင့်ဆုံးဖြစ်တဲ့နှစ်နှစ်ကိုပဲကြာတယ်ရှင်အဲ့ဒါကတော့ဒီကတော့နှစ်နှစ်ဖြစ်သွားပြီးတော့905ခါနှစ်နှစ်ပေါ့အဲ့ဒါကတော့ဟိုမသေးကြသေးဘူးမသေးကြသေးဘူးဆိုတော့ဆရာကတော့မဝင်ဘူးပြောတယ်ပေါ့နော်အဲကျန်တဲ့ရှိပြီးမိသားစုနဲ့ခွာရတယ်လို့လွတ်ကြအောင်လဲဆိုတော့ကျွန်တော်တို့မသိရသေးဘူးရှင်ဟုတ်
ဖေဗျူတရက်စစ်တကအာဏာသိမ်းပြီးတဲ့နောက်ပိုင်း NLD ပါတီမှထုတ်ပြန်ခဲ့တဲ့ကြေညာချက်ကိုအကြောင်းပြုပြီးပါတီထိပ်ပိုင်တာဝန်ရှိသူအနေနဲ့ဒေါက်တာဇော်မြင့်မောင်ကိုပုံမှန်905ခခွေနဲ့တရားစွဲခဲ့တာဖြစ်ပါတယ်2023ခုနှစ်ဇန်နဝါရီလကကျုံးမြို့ရိုးဘေးပြုတ်လုခဲ့တဲ့ COVID-19 ကာကွယ်ရေးဆိုင်ရာတအူးနဲ့တအူးအတိပေးသတိပေးမိသားစုစီမံချက် version 3ဖွင့်ပွဲကိစ္စမှာလဲတဘာဝဘေးဥပဒေပုံမှ25နဲ့ရောပုံမှ30နဲ့ပါညှိစွန်းနေဆိုပြီးတော့တရားစွဲဆိုထားတာဖြစ်ပါတယ် ချမှတ်လိုက်တဲ့စီရင်မှုနဲ့ပတ်သက်လို့သူရှိနေကတော့တရားမျှတစွာဥပဒေခန်းစားခွင့်မရတဲ့စီရင်ချက်ဖြစ်တယ်လို့ပြောဆိုပါတယ်
လက်ရှိမန္တလေးတိုင်းဒေသကြီးကျမရင်လည်းဦးစီးဌာနမှာလက်ရှိတောင်းဆန်းဆောင်နေတယ်။ဆရာမကြီးဆိုင်နာမှာလည်းလာရောက်တည်ထွက်ဆိုပြီး။ဦးကြီးချုပ်တို့ကဒီမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ဝင်နေတာမဟုတ်ဘဲနဲ့ကာထင်းခုအဖွဲ့ဥက္ကဋ္ဌနဲ့အဖွဲ့ဝင်အနေနဲ့ဖက်ကြားခဲ့တာပဲဖြစ်တယ်။ဦးကြီးဦးဆောင်ကျင်းပါလာတယ်။မန္တလေးတိုင်းဒေသကြီးကျမရင်ဦးစီးဌာနကနေပြီးတော့ဦးကြီးဦးဆောင်ကျင်းပါလာဖြစ်တယ်ဆိုတာလေးအကုန်ထွက်သွားတယ်ပေါ့နော်။ဆရာစတဲ့အနေနဲ့အကုန်တက်ပြီးတော့တင်သွားခဲ့ဒါပေမဲ့ပေါ်ပေါက်ပါရဲ့နဲ့ဆရာတို့မိချာခံပေါ့ကျမတို့ကတော့အပြီးပုံမှန်35ရယ်ဆရာတို့ကကာထိတ်ကိုဖွဲ့ဝင်ဖြစ်တဲ့အတွက်ကြောင့်မလို့ခင်မခွန်ရှိရယ်သူတော်လည်းအမိချလိုက်တယ်ပေါ့နော
်ဒီကနေ့မှာဒေါက်တာဇော်မြင့်မောင်နဲ့အတူမန္တလေးတိုင်းမြို့တော်ဝန်ဒေါက်တာရဲလွင်ကိုလည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုံဆော်လှုပ်ဆောင်မှုလို့ခေါ်တဲ့ရာဇသက်ကြီးပုံမှန်905ခခွေအမှုနဲ့ထောင်ဒဏ်2နှစ်ချမှတ်ခဲ့တယ်လို့သိရပါတယ်သူကိုစစ်တပ်ကအာဏာသိမ်းပြီးတပတ်အကြာဖေဖော်ဝါရီလ10ရက်နေ့ကဖမ်းဆီးတရားစွဲဆိုခဲ့တာပါဒေါက်တာရဲလွင်ဟာသူ့လူမှုကွန်ရက်ဆမနာ Facebook အကောင့်ကနေအာနာသိန်းစစ်အုပ်ချုပ်ရေးကောင်စီကိုအစိုးရဝန်ထမ်းတွေကအကြမ်းမဖက်အာနာဖီဆိုင်ရေးလှုပ်ရှားမှု CDM ပြုလုပ်ပြီးတော့ဆန့်ကျင်ကြဖို့လုံဆော်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့စစ်အုပ်ချုပ်ရေးကောင်စီကရဇသက်ကြီးဥပဒေပုံမှန်905ခခွေနဲ့တရားစွဲခဲ့တာဖြစ်ပါတယ်ဒီကနေ့အမိန့်ချခဲ့တဲ့အမှုသုံးမှုဟာဒေါက်တာဇော်မြင့်မောင်ကိုဆွဲဆိုထားတဲ့အမှုဆယ်မှုထက်ကနေပထမဆုံးစီရင်ချက်ချလိုက်တဲ့အမှုတွေဖြစ်ပါတယ်ဒေါက်တာဇော်မြင့်မောင်ဟာလက်ရှိမှာအာဂရိအမှု9မှုရွေးကောက်ပွဲကာလမလျော်ဩဇာတုံးပြီးတော့မဲအလွဲတုံးစားမှုလုပ်တဲ့ဆိုရဲဆွဆွဲချက်နဲ့အမှုနှမှုအပါအဝင်အမှုခုနှစ်ခုကိုဆက်လက်ကြားနာရင်ဆိုင်ရအောင်မှာဖြစ်ပါတယ်ကင်ဆာဝေဒနာခံစားနေရသူဒေါက်တာဇော်မြင့်မောင်ဟာဖန်စီထိန်းသိမ်းခံရပြီးနောက်ပိုင်းကိုဗစ်ရောဂါကိုပြင်းပြင်းထန်ထန်ခံစားခဲ့ရသူလည်းဖြစ်ပါတယ်ကျမရဲ့အခြေအနေအရအမခံရဖို့အချိန်ချင်းရှောက်ထားပေမဲ့ပယ်ချခံခဲ့ရပါတယ်စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက် NLD အစိုးရလက်ထက်ကဝန်ကြီးချုပ်တွေအတော်များများကိုဖမ်းဆီးထိန်းသိမ်းပြီးတော့အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုံဆော်လုံဆောင်မှု905ခခွေဥပဒေနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေတွေစတဲ့ဥပဒေတွေချိုးဖောက်ခဲ့တဲ့ဆိုပြီးတူချင်းစီကိုအမှုဒါဇင်ချီတက်တရားစွဲဆိုမှုတွေလုပ်ခဲ့တာပါဒီထဲမှာမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကရင်ပြည်နယ်ဝန်ကြီးချုပ်ဒေါနန်းခင်ထွေးမြင့်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့ပဲခူးတိုင်းဝန်ကြီးချုပ်ဦးဝင်းသိန်းတို့ကိုစစ်အုပ်ချုပ်ရေးကောင်စီဘက်ကအဲ့ဒီဥပဒေတွေနဲ့ညှိစွန်းတယ်လို့ဆွတ်ဆွဲဆုံးဖြတ်ပြီးတော့ညစ်ရှေထောင်နှံတွေချမှတ်ထားပါတယ်ရှင်
ဒီကနေ့မန္တလေးတိုင်းဝန်ကြီးချုပ်ကိုအိုးဘိုတောင်အထူးတရားရုံးကနေပြီးတော့ထောင်နဲ့၄နှစ်ချမှတ်လိုက်တဲ့တဲ့မှာမန္တန်းလောင်ကပြောပြပေးခဲ့တာပါဆက်ပြီးတော့စလင်းကြီးဘက်ကနောက်ဆုံးအခြေအနေကိုတင်ဆက်ပေးကြပါတယ်မနေ့တော့ကကျွာသား၁၀ယောက်လောက်မိရှို့ပြီးတော့တပ်ဖြတ်ခံထားရတဲ့စလင်းကြီးမြို့နယ်ဒုံတော်ကျေးရွာမှာဒီကနေ့မှာတော့အသက်62နှစ်အရွယ်ဒေါ်ဝင်းရဲ့ရုပ်အလောင်းထပ်ပြီးတော့တွေ့ရှိလို့တေဆုံးသူစုစုပေါင်း71လောင်းရှိသွားပြီလို့ဒုံတော်ပရဟိတအဖွဲ့နဲ့ရွာခံတွေက VOA မြန်မာပိုင်းကိုပြောပါတယ်စစ်ကောင်စီဘက်ကတော့မြေပြင်စုံစမ်းချက်အရဒီလိုဖြစ်စဉ်ဖြစ်ပွားမှုမရှိဘူးဆိုပြီးငြင်းဆိုပါတယ်ဒီအကြောင်းစုံစမ်းမေးမြန်းပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းမမျှသတင်းအောင်ပြောပြပေးပါရှင
်ဒီဇင်ဘာ9ရက်မနေ့ပိုင်းဒုံတော်ကြီးရွာဘက်ကိုစစ်ကောင်စီတပ်တွေကလက်နက်ကြီးလက်ငယ်နဲ့ပစ်ခတ်ဝင်လာတဲ့နောက်ရွာသား၁၀ဦးမိရှို့တပ်ဖြတ်ခံလိုက်ရပြီးတော့ဒီကနေ့ကွန်းကျန်ထဲမှာအသက်62နှစ်အရွယ်ဒေါ်ဝင်းကြီးရဲ့ရုပ်အလောင်းကိုထပ်ပြီးတော့တွေ့လို့တေဆုံးသူစုစုပေါင်း၁၁ယောက်ရှိပြီလို့ဒုံတော်ပရဟိတအဖွဲ့က VOA ကိုပြောပါတယ်တေဆုံးသူဒေါ်ဝင်းကြီးဟာစိတ်ဝေဒနာခံစားနေရသူဖြစ်ပြီးအလောင်းကိုတော့သူနေထိုင်တဲ့ကွန်းကျန်ထဲကတည်ရင်ပြီးမှတွေ့ရတယ်လို့ဆိုပါတယ
်အလောင်းတော့တလောင်းထပ်ပြီးတယ်လူသမီးပေါ့ဗျာလူသမီးကအသက်60နှစ်စိတ်မနှံ့ဘူးပေါ့ဗျာနေရင်နားအောင်ပါလေပြည့်ပြည့်သွားတဲ့ပုံစံမျိုးဟိုဘက်ကြီးကပေါက်ထွက်သွားတိုင်းတဲ့ပုံစံမျိုးပြတ်တက်သွားတာအဲ့မှာအဲ့ဒီကမှနေတော့ဗောဒီနေ့ကျွန်တော်တွေ့ရတဲ့အတိုင်းသာတော့ဒါဒီနေ့တက်တွေ့ရလောက်ဆိုတော့ဆက်တလောင်းဒီကြီးပေါ့ဗျာဥစိုးဆိုတဲ့လူကကျွန်တော်ကနောက်တော့မသိဘူးကသူကဟောတပြင်းရွာရောက်နေလို့ရောက်သွားတယ်ဆိုကျွန်တော်သိတယ်မှတ်နေတယ်သူဝင်ပြတ်သွားတယ်မှတ်နေတယ်အခုကမင်းကတော့7ယောက်ကို7ယောက်ကအမှန်ပ
ဲစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့သူတို့စုံစမ်းချက်အရာဒီဖြစ်စဉ်မရှိဘူးလို့ညင်းဆိုထားပြီးတော့အသေးစိတ်သိရဖို့ထပ်မံစုံစမ်းနေတယ်လို့ဆိုပါတယ
်အလင်းကြီးညွန့်နဲ့ဒုံတော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ရေပြင်မှာလည်းစုံစမ်းပြီးပြီအဲ့ဒီမြို့နယ်အုပ်ချုပ်ရေးခရိုင်အုပ်စုမှာလည်းစုံစမ်းပြီးပြီအဲ့ဒီရွာမှာအဲ့လိုမျိုးဖြစ်စဉ်မျိုးဖြစ်ခဲ့တာမရှိဘူးတပ်ကလည်းအဲ့မှာကျွန်တော်တို့အဲ့ဒီနယ်ဒီဒေသမှာပေါ့နော်ဒုံတော်ကြီးရွာကိုဝင်ရောက်ခဲ့တာမရှိဘူးဆိုတာသိရတယ်ဒီရင်တည်းကိုတော့ကျွန်တော်အသေးစိတ်စုံစမ်းနေတယ်အဲဒီလိုဘူကြီးကိုဖိုင်နင်းမှာပါနေတဲ့ဘောနော်တောင်တန်းကြီးရဲ့အနေထားတော့တောင်ကြီးရဲ့အနေထားတော့လည်းအဲဒီဒေသမှာရှိတဲ့အနေထားမျိုးမဟုတ်ဘူးဖြစ်နေတယ်
စစ်ကောင်စီတပ်တွေရွာဘက်မဝင်ခင်မှာဒုံတော်ရွာနီးကမြောက်ရမားတရားမြောက်ခင်မှာမိုင်းဆွဲတိုက်ခိုက်ခံခဲ့ရတာရှိတယ်လို့ဒေသခံတူကပြောပါတယ်။အဲ့ဒီနောက်မှာစစ်ကောင်စီတပ်တွေရွာဘက်ကိုဝင်ရောက်ပစ်ခတ်တာလို့ပြောပါတယ
်။ကျွန်တော်တို့ရှိဘူးသူကယူနီဖောင်းကိုခဏခဏချိန်နေ။ဒီနေ့ကိုအရွယ်ဝတ်နဲ့ပြောမယ်တပ်ပြင်းနေရကြတော့လေယူနီဖောင်းနဲ့ပြင်ဖြစ်သွား။ကျွန်တော်အမြင့်တနေရနဲ့ကြည့်နေတယ်ပြောတယ်။သူတို့ယူနီဖောင်းချိန်တာကိုမြင်နေရတာ။တရားမရောက်ခင်ကိုသူမိုင်းဆွဲခံရတယ်ပေါ့ဗျာ။အဲ့ဒါကတော့ကျတော့သူဒီဘက်ကျတော့တွေ့တဲ့ပြည်သူကိုတတ်သွားတယ်ဘောမျိုးပြဖြစ်တယ်တော့နေကြပါလေဆုံးတယ်ဆိုတာလည်းနေကြပါလေအဲ့ဒါတော့တကယ်မှမဟုတ်ပါဘူးတကယ်အဆက်မှန်ပါသူတို့ကိုယ်တိုင်ကဒီမှာအဲ့ဒီကျွန်တော်တို့ဒီဘာလေးရဲ့အကျော်မှာလမ်းမှာစီတန်ပြီးစီတန်ဝင်ပြောတော့တာမင်းတို့ဘက်ကအယောက်20ငါတို့တတ်ခဲ့ပြီဆိုတဲ့ပုံစံမျိုးကိုဝင်ပြောတော့ပြီကျချင်းချောက်တော့တော့ပေါ့ဗျာ
တည်ဆုံးသွားတဲ့သူတွေဟာဒေသခံကာကွယ် PDF အဖွဲ့ဝင်တွေမဟုတ်ပဲသူတို့ဟာရွာပြင်မှာတဲထိုးနေထိုင်ပြီးတော့တမန်လက်လုပ်လက်စားတွေလို့မိသားစုဝင်တွေရာခံတွေကအခိုင်အမာပြောဆိုပါတယ်တည်ဆုံးသူကိုတင့်နိုင်ရဲ့အမျိုးသမီးဖြစ်သူကတော့စပားရည်နေရင်တန်လန်းနဲ့ဝင်ရောက်ပစ်ခတ်ပြီးတော့ရရဲ့ဆက်ဆက်တက်သွားတာလို့ပြောပါတယ
်ကျမအမျိုးသားနဲ့မကိုတင့်နိုင်ပါကျမမသုံးနှစ်ခွာတားလေးကျန်ပါလေကျမတို့ကလက်လုပ်လက်စားတွေကအဆင်မပြေပါဘူးတိုင်းမသူတို့ကရရဲ့ဆက်ဆက်နဲ့နေရလုပ်ငန်းနဲ့စပားရည်သွားရင်လည်းဒီလိုရရဲ့ဆက်ဆက်လုပ်သွားကြပါလေကျိုးတော့ပြီးတော့ရှင်းပြတော့ပြောရရင်
တည်ဆုံးသူကိုဝင်းကော်ရဲ့အမားဖြစ်သူကလည်းစစ်ကောင်စီတပ်တွေကမိရှိုးတက်ဖြတ်သွားကြောင်းမျက်မြင်တွေ့သူတွေကပြန်ပြောပြတယ်လို့ပြောပါတယ
်ဟိုဟာမောင်းလေးဖြစ်နေတာဆင်မောင်းလေးအကိုလေးဖြစ်နေတော့ကြတော့အဲ့မှာမိရှိုးမှာအဲ့နာမှာကိုညံနေမှာရှိတဲ့အလုံးသမားလေးတွေကမတည်ရတော့ကြဝင့်နေကြတာသူတို့ခမရတော့ပြေးလောတာတော့ပြင်းရင်လောရင်မိသွားတာတဲ့သူတို့ကမြကိုညံ့နေပုံနေတဲ့လူတွေကတော့လွတ်တာပေါ့အဲ့ရင်သူကသွားကြည့်တော့ဒီမှာသွားကြည့်တော့အဖေလည်းမဟုတ်ဘူးဦးလေးလည်းမဟုတ်ဘူးဟိုနားမှာလူပြောက်ကပြောတာပေါ့မိရှို့သွားတာအပေါင်းကအစ်စ်လိုက်ကလေးပြစ်မတောင်မသိဘူးလို့ပြောတော့သွားကြည့်တော့အဲ့တည်းမှာမောင်းနေပါနေတာမောင်းနေကိုတွေပြစ်နေတာမိရှို့သွားတာအဲ့အကြမ်းဖက်တောင်စီတွေမတရားတက်ပြပြီးတော့မနေမပြင်းနေလို့ပြီးရှို့သွားတာလို့အဲ့အနီးတစ်ဝိုက်ကအကျိုးရရောတုတ်တာအနီးတစ်ဝိုက်ကလူတွေကမြင်တဲ့လူတွေကဝင်ရမှောက်ဒီကိုညနေကနေမြင်တဲ့သူတွေပြောပါတယ
်စစ်ကောင်စီတပ်တွေကလက်နေကြီးလက်နေငယ်နဲ့ဒရဇက်ပစ်ခတ်လို့ဒေသခံတွေအသက်လူပြီးတော့ထွက်ပြေးခဲ့ရတယ်လို့ကိုရိုင်းကြုံခဲ့ရသူတွေကပြောပါတယ်လက်ရှိအခြေအနေမှာတော့စစ်ကောင်စီတပ်တွေရဲ့ရန်ကုန်ကြောက်လို့ဒုံတော်ကြီးရွာကုန်းတော်ကြီးရွာကံကုန်းကြီးရွာကြီးစာကြကြီးရွာပိန်ရွယ်ချောင်းကြီးရွာနဲ့ရွာသားကြီးရွာတို့ကဒေသခံ1000လောက်အိုးအိမ်စွန့်ခွာပြီးလူရကိုထွက်ပြေးနေကြရတယ်လို့သိရပါတယ်ရှင
်ဒီကနေ့မှာတေဆုံရုပ်ဦးလောင်းနေထမံတွေ့ရှိခဲ့တဲ့ဆလင်းကြီးမြို့နယ်ဒုံတော်ကျေးရွာကနောက်ဆုံးအခြေအနေကိုမမ်းမြသဇင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆရာနာရှင်စန့်ကျင်ဆန္ဒပြနေတဲ့သူတွေကိုစစ်ကောင်စီဘက်ကနှိမ်နင်းနေတဲ့အခြေအနေကိုတင်ပြပေးကြပါတယ်ဆရာနာသိမ်းမှုစန့်ကျင်ရေးအကြမ်းမဖက်ဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကနေအကြမ်းဖက်ဖမ်းဆီးပစ်ခတ်ဖြိုခွဲတဲ့လုပ်ရက်တွေဒီရက်ပိုင်းမှာရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဇက်တိုက်ဖြစ်နေပါတယ်ဒီကနေ့မှလည်းမန္တလေးမှာအာယုံဦးဆန္ဒပြစစ်ကြောင်းမထွက်ခင်မှာပဲဖြိုခွဲခံခဲ့ရပါတယ်။မနေ့ညဒီဇင်ဘာလ9ရက်နေ့ကလည်းမန္တလေးမှာညဘက်တန်မုံတီဗီတပိတ်လုတ်ခဲ့ကြပါတယ်။ညပိုင်းမှာတော့စစ်ကောင်စီတပ်တွေကဧည့်စင်းလိုက်စစ်ပြီးတော့ဖမ်းဆီးသွားတာတွေရှိခဲ့တယ်လို့ဒေသခံတွေကပြောပြကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
ဒီဇင်ဘာလ8ရက်ဒီကနေ့မနက်အစောပိုင်းကမန္တလေးမှာဆရာနာသိမ်းမှုစန့်ကျင်ရေးခြိတက်ဆန္ဒပြဖို့ပြင်ဆင်နေတဲ့အချိန်စစ်ကောင်စီတပ်တွေကအိမ်စီးကားနဲ့တိုက်ပြီးဖမ်းဆီးခဲ့တဲ့အကြောင်းတပိတ်မှာပါဝင်သူတို့က VOA ကိုပြောပါတယ
်။တပိတ်ဟိုလည်းမစားသေးဘူး။တပိတ်ကိုတွားနေလမ်းမှာဖြစ်သွားတာပဲ။တွားနေတဲ့အချိန်မှာကျွန်တော်အင်ဂျင်ကာကသုံးစီးပါမယ်။အဲဆိုင်ရတစ်စီးကိုဖြတ်တိုက်ပြီးတော့ကျွန်တော်ဝင်သွားတယ်။ဝင်သွားပြီးအဲ့ဒါကမှ main clip နဲ့ရောင်းနေရကြာလိတိပါခဲ့ရောနော်။အဲ့တော့ကျွန်တော် main clip ကဖမ်းမိသွားတယ်ခင်ဗျာ။ဟုတ
်။ကားနဲ့တိုက်ပြီးဖမ်းဆီးတာကြောင့်ဒဏ်ရာရသူတချို့လည်းရှိခဲ့ပါတယ်။မနေ့ကညနေပိုင်း6နာရီခွဲဝင်းကျင်လောက်မှာလေမန္တလေးမှာတံမုံတီးပြီးတော့ဆင်အနာရှင်ကိုစန့်ကျင်တဲ့တပိတ်တစ်ခုလုတ်ခဲ့ကြပါတယ်။ဒီလိုဆန္ဒပြပွဲအပြီးမှာစစ်ကောင်စီတပ်တွေကည7နာရီဝန်းကျင်လောက်မှာအစင်းစစ်တာနဲ့ဖမ်းနာစီးတာတွေလုတ်ခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်
။တပိတ်စစ်ကြောင်းပြီးတော့ကြတော့သူတို့ကားတွေနဲ့ရဲဝတ်တွေနဲ့ရောက်ွက်ထဲကိုပတ်ပြီးသူချောင်းလာပါလို့ညပိုင်း7နာရီကျော်ကျော်လောက်မှာသူတို့အဲ့နာသူတို့မတင်လာတဲ့အိမ်တွေကိုဒီတော့အရင်စတာတော့လူငယ်တွေတချို့အိမ်ကိုဖွင့်ပေးလို့ရှိရင်အိမ်ကြီးဝင်းနေတယ်ပါတို့ 花片比较彻底的不得去，从现在那个康熙高人去吧，阿龙王是东亚老的姓氏那个。
其实嘛，俺爷那个人工没有见面来嘛。အကြံဖက်ဆမပြနေတဲ့သူတွေကိုစစ်ကောင်စီကကားနဲ့ဝင်တိုက်ပြီးဖမ်းဆီးတာကြောင့်အပြင်းထန်ဒဏ်ရာရသူတွေနဲ့ဖမ်းဆီးခံရသူတွေအများပြားရှိခဲ့ပေမဲ့ရန်ကုန်မှာဆရာနာသိမ့်မှုစန့်ကြီးလျှက်တပြက်ဆန္ဒပြပွဲတွေကတော့ဒီကနေ့အထိဆက်ရှိနေပါတယ်။လုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာတမ်းတွေကင်ဆောင်ပြီးတပ်ကတူចောင်းသားများတမကတွေနဲ့ရန်ကုန်တပိတ်အဖွဲ့တွေပူးပေါင်းပြီးဒီကနေ့မှလည်းလျှက်တပြက်ဆန္ဒပြကြပါတယ်။ဒီဇင်ဘာလ9ရက်မနေ့ညကလည်းရန်ကုန်မြို့နေရအတော်များမှာဆရာနာရှင်စန့်ကြီးရေးတံပုံးတီးလှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်။တံပုံးတီးကြအပြီးမှာတော့စစ်ကောင်စီတပ်တွေကကြာမွေမြို့နယ်မှာအဲစင်းစစ်ပြီးလူတချို့ကိုဖမ်းဆီးစစ်ဆေးတာမျိုးလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကမာရွတ်မြို့နယ်မှာလည်းမင်းညပိုင်းကတံပုံးတီးဆန္ဒပြကြတာကြောင့်စစ်ကောင်စီတပ်တွေကလမ်းတွေထဲမှာရပ်ထားတဲ့အင်စီကားတွေရဲ့မှန်တွေကိုထုခွဲခဲ့တာမျိုးတွေလုပ်ခဲ့ကြပါတယ်။ဆရာနာသိမ့်မှုစန့်ကြီးဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်ဖြိုခွဲမှုတွေရှိနေပေမဲ့အာနာသိမ့်မှုဆယ်လကျော်လာပြီးတဲ့အထိလျှက်ပြက်ဆန္ဒပြမှုတွေနဲ့ညပိုင်းတံမုံဒီဆန္ဒပြတာတွေဆက်ရှိနေစေဖြစ်ပါရဲ့ရှင်
။ဆရာနာရှင်စန့်ကြီးဆန္ဒပြနေတဲ့သူတွေကိုစစ်ကောင်စီဘက်ကလည်းအကြမ်းဖက်နှိမ်နင်းနေတဲ့အခြေအနေမခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့အင်တာနက်သုံးဆွဲကဒီကနေ့ကနေစလို့နှစ်ဆတိုးပြီးတော့မှကောက်ခံနေတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်။မြမဆက်သွေးရေးညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားချက်နဲ့မြမပြည်တွင်းဆက်သွေးရေးကုမ္ပဏီတွေဟာအင်တာနက်သုံးဆွဲမှုနှုံးတာတွေကိုဒီကနေ့ဒီဇင်ဘာလ10ရက်နေ့ကနေစပြီးတော့တိုးမြင့်ကောက်ခံလိုက်ပါတယ်။ဒီလိုမျိုးတိုးမြင့်ကောက်ခံလိုက်တဲ့အပေါ်မှာအများပြည်သူရဲ့သဘောထားဘယ်လိုရှိပါသလဲ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။ပြည်တွင်းမှာဆက်သွေးရေးဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေအားလုံးကသူတို့ရဲ့အင်တာနက်သုံးဆွဲကတွေကိုဒီကနေ့မှအသီးသီးတိုးမြင့်ကောက်ခံလိုက်တာပါ။Telinor, Mitel, Ooredoo, MPT စတဲ့ဈေးကွက်ဝေစုအများဆုံးရထားတဲ့ကုမ္ပဏီတွေကတိုးမြင့်လိုက်တဲ့အင်တာနက်သုံးဆွဲကတွေတစ်ခုနဲ့တစ်ခုအနည်းငယ်ကွာခြားတယ်ဆိုပေမဲ့အရင်ကထက်ဆိုင်နှစ်ဆလောက်တက်သွားတယ်လို့သုံးဆွဲသူတွေကပြောပါဗျ။ဒီလိုအင်တာနက်သုံးဆွဲကတွေဈေးတက်သွားတာကိုအများစုကတော့သဘောမကျပါဘူး။ဒီအပေါ်မှာလည်းအမြင်အမျိုးမျိုးရှိနေတာပါ။ Telinor line ကိုသုံးဆွဲတဲ့ရန်ကုန်ကကိုဆွေကတော့ဒါဟာသတင်းအချက်အလက်ရရှိမှုကိုအထိုက်လျောက်တားဆီးဖို့အတွက်လှုပ်ဆောင်မှုတစ်ခုဖြစ်နိုင်တယ်လို့ယူဆကြောင်းပြောပါတယ
်။ဒီစီစံလူစားကားတွေဒီလိုမျိုးဆွေတဲ့ဒီကောပြည်ထောင်စုရဲ့တရင်ကိုပြေပြောမကြည့်နိုင်အောင်လို့ဒိဋ္ဌိတဲ့ဘောပဲကိုရရတဲ့ဝင်ငွေနဲ့မကြည့်တဲ့ဘောကျွန်တော်တို့ရှင်းပြောလို့ဆိုရင်စိတ်နာလို့ရှိတယ်။ဒါတော့အဖြစ်ပေါ်လာတာ။ကျွန်တော်ကအတန်တက်ကိုဥပဒေပြီးကြည့်ရတယ်။ပြင်နေကြတယ်တရင်ကြီးအောက်တဲ့ဘောကဒီလိုဒီလိုဒီလိုလောက်ကိုတရင်ကိုကြည့်နေတာနားထောင်နေတာတရင်။ကိုဒီကနှိမ့်တဲ့တရင်ကြတာလဲဟုတ်မှမဟုတ်တာ။ဒါကဒီကမှာကျွန်တော်ဆွေးနွေးပြီးတော့
ပြောင်းလဲတက်မှတ်လိုက်တဲ့ mobile internet သုံးဆွဲကားတွေဟာတခြားနိုင်ငံတွေထက်စာရင်အင်မတန်ဈေးများနေတယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့ကဆရာတော်တူဦးကမိန့်ပါတယ်။
internet ခုနိုင်တယ်တခါတည်းသုံးနေနားအောင်တခါတည်းတန်းပုံသွားတဲ့ဆေးတွေတွေ့နေရတယ်။အင်ဖုံဖုံတို့နိုင်ငံသားမှဆိုလို့ရှိရင်စိတ်ချိုက်ပြောသူကဟိုဟာတခြားမခြားရူပီတရူပီနရူပီပြချာအိန္ဒိယမှာတော့ဒီမှာကျတော့သူတို့ရဲ့တမန်လုံးချက်ကိုအများကြီးဆိုးတယ်။အင်တာနက်ဒေတာတက်တဲ့ကိစ္စတွေကဖုန်းဖုန်းကိုယ်ကြီးစတာတော့ဒီတာဝန်တိုင်းကြီးကျိုးတဲ့ကိစ္စကိုကျော်ကြီးနေနဲ့ပဲသူတို့ဒီတခြားနိုင်ငံတကာကိုရောပူပေါင်းမှုဆောင်ရွက်ထားတဲ့ဥစ္စာကိုဒီတိရမ်းတဲ့ဥစ္စာတွေပြုပြင်ပေးအတွက်ကိုဒီကနေမလိမ့်တဲ့ဘက်ရှောင်ယူနေတယ်လို့ယူဆပါတယ
်။ဥပမာရခိုင်ကအင်တာနက်သုံးဆွဲတဲ့တမန်လုံး900မီဂါဘိုက်ကို996ကျပ်ဖြစ်ပြီးတော့အသစ်နှုံးတာကတော့900မီဂါဘိုက်ကို996ကျပ်ဖြစ်ပါတယ်။အင်တာနက်သုံးဆွဲကနဲ့ဖုန်းခေါ်ဆိုကားတွေကိုတိုးမြင့်ကောက်ခံမယ်ဆိုတာကိုဆက်သွယ်ရေးညွှန်ကြားမှုဦးစီးဌာနကဒီဇင်ဘာလ3ရက်နေ့မှာအတည်ပြုထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လက်ရှိမှာတော့အင်တာနက်သုံးဆွဲကကိုပဲပြောင်းလဲကောက်ခံတာတွေ့ရပြီးဖုန်းခေါ်ဆိုကားကိုတော့ရခိုင်နှုံးတာအတိုင်းပဲကောက်နေတာတွေ့ရပါတယ်။အိမ်သုံး Wi-Fi အသုံးပြုကားတွေကိုတိုးမြင့်ကောက်ခံတာကိုတော့လက်ရှိမှာအပြောင်းလဲရှိမှာမဟုတ်ဘူးလို့ဆက်သွယ်ရေးကုမ္ပဏီတချို့ကသူတို့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေအတည်ပြုထုတ်ပြန်ထားပါတယ်ခင်ဗျာ
ဒီကနေ့ကနေစလို့အင်တာနက်သုံးဆွဲကတွေနှစ်ဆတိုးမြင့်ကောက်ခံတဲ့သတင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့
iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓဖူးညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီခန့်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ဥကျော်စန်းသားရဲ့မြမအရေးသုံးသပ်ချက်နဲ့ကိုရန်နိုင်ရဲ့အားကစားခံနာမတိုင်ခင်မှာတော့အရင်ဆုံးလူမှုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တလောကပဲစပြီးတော့တွေ့ရှိခဲ့တဲ့ Omicron COVID ဗီဇပြောင်းပိုးသစ်ဟာနိုင်ငံအများအပြားမှာအရှိန်မြန်မြန်နဲ့ကူးစက်ပြန့်ပွားနေပါတယ်။ဒီပိုးသစ်ရဲ့အန္တရာယ်ကိုသေချာမသိရသေးပေမဲ့လူတွေအနေနဲ့ COVID-19 ကာကွယ်ရေးစည်းမျဉ်းတွေကိုတည်တည်ချာချာလိုက်နာကြဖို့ဆေးပညာရှင်တွေကအကြံပြုပါတယ်။ဒီသတင်းမဲ့ရဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ဆက်ပေးထားပါတယ်ရှင်။
Omicron လို့အမည်ရတဲ့ကူးစက်များနဲ့ COVID virus မျိုးကွဲအသစ်တစ်မျိုးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြီးခဲ့တဲ့နိုဝင်ဘာလနောက်ဆုံးရက်သက်တပတ်မှာထုတ်ပြန်ကြေညာခဲ့တာပါ။အသစ်တွေ့ရှိလာတဲ့ Omicron COVID virus ပိုးဟာကူးစက်မှုနှုန်းမြန်ဆန်တဲ့ virus ပိုးအမျိုးအစားတစ်ခုဖြစ်တာကြောင့် COVID ကာဝေးနည်းလမ်းတွေကိုအရင်ကထပ်ပိုးပြီးကူးစက်လုံဆောင်ဖို့လိုတယ်လို့အထွေထွေရောဂါအထုကူဆရာဝန်ကြီးတူဖြစ်သူဒေါက်တာဦးမောင်ကျွန်းနိုင်ကပြောပါရစေ
။ဘာကြောင့်မြန်ရလဲဆိုတော့ရှေ့ပါဆရာတို့တစ်ခေါက်ပြောတဲ့ထဲမှာပါသွားတယ်။ဒီလူရဲ့ခန္ဓာကိုယ်ထဲကိုဝေရောက်ပြီးမှတွေ့ရတဲ့ spike protein ကခန္ဓာကိုယ်ထဲမှာရှိတဲ့ ACE receptor ဆိုတဲ့ဆဲနံရံမှာရှိတဲ့နေရာလေးတွေနဲ့ချိတ်ဆက်ပြီးတော့ခန္ဓာကိုယ်အထဲကိုဝင်တယ်။ဝင်ပြီးမှအထဲထဲမှာဒီ virus ကပွားကြတယ်ပေါ့နော်။အဲ့တော့ဒီယောဂပိုးကူးစက်ပြန်တဲ့ variant တွေကမာတွေ့လဲဆိုတော့သူကခန္ဓာကိုယ်ရဲ့ကိုဝင်ရောက်ဖို့အတွက်လွယ်ကူတယ်ပေါ့။เนาะအဲ့တော့လွယ်ကူတဲ့အခါမှာသူ့ရဲ့အခြေခံနေတဲ့ဝင်ရောက်မှုချိတ်ဆက်တဲ့ဒီ spike protein မှာအပြောင်းလဲလေးတွေလုပ်တဲ့ virus တွေကပိုပြီးဝင်လာခဲ့ပေါ့။เนาะဒါကတော့ဟို theory ဆန်တာပေါ့နော်။အဲ့တော့ literature ကြကြပြောမယ်ဆိုရင်တော့ဆရာတို့ကကူးစက်မှုနှုန်းမြန်တယ်ဆိုတဲ့ဟာကရိုးရိုးမူရင်း corona virus ကအကောင်တသောင်းတော့ virus ဆိုတာတတိလေးဆိုမျက်စိနဲ့မမြင်ရဘူးတခါနာချီလိုက်ရင်အဲ့ဒီမှာတောင်းနဲ့သိမ့်နဲ့ချီပြီးတော့ပါသွားနိုင်တယ် virus ဈေးတွေကဆိုတော့အဲ့ဒီလိုပမာဏဥပမာတသောင်းလောက်ကိုရှူဆိုင်ပြီးတော့မှခန္ဓာကိုယ်ရဲ့ကိုဝင်ရောက်ပြီးတော့ယောဂလက္ခဏာပေးနိုင်တယ်ဆိုရင်တဲ့ဒီပူးစက်မြန်တဲ့ဒီ virus အမျိုးအစားတွေကတော့အကောင်ကြီးအတွက်နည်းနည်းနဲ့ဥပမာအကောင်ကြီး2000လောက်ဝင်လိုက်တာနဲ့ဒီသူကယောဂပေးနိုင်အဲ့တော့ဆရာတို့ဒီကျန်းမာရေးဝန်ထမ်းအနေနဲ့ရတယ်ဆရာတို့ဒီကာကွယ်လုတ်ထားတဲ့အခါမှာခန္ဓာကိုယ်ရဲ့ကိုပိုးဝင်ရမှုရှိနိုင်တယ်ရှူဆိုင်ရင်းနဲ့ပေါ့နော်အကောင်ရည်အတွက်နည်းရည်ဘာလက္ခဏာမှမရှိခန္ဓာကိုယ်ရဲ့ကိုယ်ခံစနစ်ကတိုက်ထုတ်ပေးလိုက်တယ်ပေါ့နော်အကောင်ရည်အတွက်များတဲ့အခါမှာသူကပွားပြီးတော့ခန္ဓာကိုယ်ထဲမှာ viral load ပမာဏများလာတယ်ရောဂါလက္ခဏာတွေပေါ်လာတယ်ပေါ့နော်အဲ့တော့ကြောင့်မလို့ကူးစက်မှုညံတဲ့ဒီ Omicron virus အသစ်ဒီအကောင်ရည်အတွက်နည်းနည်းနဲ့ခန္ဓာကိုယ်ရဲ့ကိုဝင်ရောက်နိုင်မယ်ဆိုတဲ့သဘောဖြစ်တယ်ပေါ့နော်အဲ့ဒီအခါရောဂါလက္ခဏာတွေပေးနိုင်တယ်အဲ့တော့အရင်ကာကွယ်တဲ့နည်းတွေနဲ့ကာကွယ်လို့ရသလားဆိုရင်ကာကွယ်လို့တော့ရသေးတယ်။ဒါပေမဲ့စနစ်တကျပို့ပြီးတော့တိတိကျကျလုပ်မှရမယ်။ဘာလို့လဲဆိုရင်သူကအကောင်ရည်အတွက်နည်းနည်းနဲ့ယောဂလက္ခဏာပေးနိုင်တဲ့အတွက်ကြောင့်ဖြစ်ပါတယ
်။ Omicron COVID virus မျိုးကွဲအသစ်ကြောင့် COVID ယောဂခံစားနေရတဲ့သူတွေဟာစိတ်ကူတမှုခံယူနေစေဖြစ်တာကြောင့်ယောဂပြည့်နှက်မှုနဲ့အသက်သေဆုံးမှုတွေကိုဆက်လက်စောင့်ကြည့်ကြရအောင်မှဖြစ်ပါတယ်။ Omicron COVID virus မျိုးကွဲအသစ်ရဲ့ကူးစက်မှုနှုန်းယောဂပြည့်နှက်မှုဆွမ်းအားအသက်သေဆုံးမှုနှုန်းနဲ့ကာဝယ်ဆေးတွေကကာဝယ်နိုင်ခြင်းရှိမရှိဆိုတာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကနောက်ထပ်ရက်သက်တပတ်နှစ်ပတ်လောက်အကြာမှာထုတ်ပြန်ကြေညာနိုင်လိမ့်မယ်လို့ဒေါက်တာဦးမောင်ကျွန်းနိုင်ကအခုလိုသုံးသပ်ပြပါရစေ
။ဒီ Omicron virus အသစ်ကဟိုတွေ့ရှိတာလည်းမကြသေးဘူးဆိုတော့အဓိကအတွေ့အများဆုံးကသူလူရင်းနိုင်ငံဖြစ်တဲ့တောင်အာဖရိကပေါ့နော်။အဲ့တော့တောင်အာဖရိကမှာဒီမျိုးကွဲအသစ်ကိုဘယ်လိုသတိထားမိလဲဆိုတော့ဆရာတို့ဟိုကူးစက်မှုနှုန်းတွေများလာတယ်။နောက်ကာဝယ်ဆေးထိုးထားတဲ့လူတွေလူငယ်တွေမှာတွေ့ရှိတဲ့အခါဆန်းသက်တဲ့အခါမှာတော့မျိုးကွဲအသစ်ကိုပွားတွေးတာပေါ့နော်အဲ့တော့ဒီမျိုးကွဲအသစ်ကအခုမှစတွေ့ကြတာဖြစ်တဲ့အတွက်ယောဂလက္ခဏာခံစားတဲ့လူတွေကလည်းကုသစေဖြစ်တယ်သူ့ရဲ့သေဆုံးမှုနှုန်းကိုလည်းပြောလို့မရသေးဘူးပေါ့နော်အဲ့တော့အများစုကတော့ဒီကုသမှုနှုန်းညံတဲ့ virus တွေကြီးတဲ့ဒီပြင်းထန်မှုမှာတော့ရောကျနိုင်တယ်ဆိုပြီးပြောထားကြတယ်ပေါ့နော်ဆိုတော့ဒါကလည်းဆရာတို့ကလေ့လာစေဖြစ်ဖြစ်တယ် WHO ကိုနိုင်ကလည်းဒီဟိုမျိုးကွဲအသစ်ဒီ Omicron နဲ့ပတ်သက်ပြီးတော့လေ့လာပြီးတော့နောက်နှစ်ပတ်လောက်နေတော့သူတို့အသေးစိတ်ထုတ်ပြန်နေတယ်လို့ပြောပါတယ်။အဲ့တော့အသေးစိတ်ထုတ်ပြန်နေတဲ့အချိန်မှာသူ့ရဲ့ကူးစက်နိုင်မှုစွမ်းအားတွေပါပါမယ်။ပြင်းထန်မှုစွမ်းအားတွေပါပါမယ်။ နောက်တစ်ခါသေဆုံးမှုနှုန်းတွေပါလာမယ်နောက်တစ်ခါဒီဆရာတို့ကာကွယ်ဈေးနဲ့ဘလောက်ကာကွယ်နိုင်လဲဆိုတဲ့အချက်တည်းကဆရာတို့ကနောက်နှစ်ပတ်လောက်မှသိရမှာဖြစ်ပါတယ်ပေါ့နော်ဒါပေမဲ့ဒီကြားထဲမှာတော့ဆရာတို့တောင်အာဖရိကကဒီစေကုသနေတဲ့ဆရာဝန်တွေအနေနဲ့ပြောတာကတော့ဒီပြစ်ဒဏ်မှုသိမ့်မရှိဘူးလို့ပြောပါတယ်ပေါ့နော်အဲပြစ်ဒဏ်မှုနှုန်းကတော့ရေမရက်စီတဲ့ဘာမှသိခွာချမှုမရှိဘူးလို့ပြောတယ်ထူးခြားချက်ကတော့အရင် COVID-19 ရောဂါဝင်ထားပြီးတဲ့သူတွေမှာလည်းပြန်ဖြစ်တယ်ဆိုတာတွေ့ရတယ်ဆိုတာလေတခုလို့ထုတ်ပြန်ထားတာရှိပါတယ်။နောက်တစ်ခုကတော့ဒီလူငယ်လူလတ်ပိုင်းရွယ်တွေမှာပို့ပြီးတော့ဖြစ်တယ်ဆိုပြီးတော့သူတို့သိရှိထားတာရှိပါတယ်။
အိုမီခရွန်လိုအမည်ရတဲ့ကူးစက်မြန် COVID virus မျိုးကွဲအသစ်တစ်မျိုးပေါ်ပေါက်နေပြီဖြစ်တာကြောင့်ကျွတင်သတိပြုကာကွယ်ထားနိုင်မှုအတွက်သတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တို့ပ
ါပေါ်တပူးညာတိုင်းတင်ဆက်ပေးနေကြဒေါက်တာတန့်စောရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်မှာတော့ဥကြောစံသားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရနိုင်ရဲ့အားကစားခံတာတို့ကိုနားဆင်ရဖို့ရှိပါတယ်
။ဗီဇာပြောင်းကိုရိုနာပိုးကဘာကြောင့်တရိပ်ထားရမှာပါလဲ။ကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူပိုးခန္ဓာရဲ့ကလပ်စီးကိုလာတွယ်ကတ်တာကနေစပါတယ်။ပရိုတိန်းလက်တံလေးတွေကကလပ်စီးမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်။အံဝင်ခွင်ကြတော့မဖြစ်ပါဘူး။ဒါပေကလစီကပိုးကိုသူ့တဲကိုပေးဝင်လိုက်ပါတယ်။ဒီမှာပိုးကပွားများအောင်ဆောက်လုပ်ပါတယ်။အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံတို့မထွက်ဖက်နဲ့နည်းနည်းလွဲသွားတာ၊ဗီဇပြောင်းသွားတာတွေဖြစ်ပါတယ်။တချို့မာရီမှုကပရိုတိန်းလက်တံတွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါတယ်။တချို့ကြပိုးပြော်အဝင်ခွင်ကျဖြစ်စေပါတယ်။ဒီတော့ပိုးကူးစက်မှုပုံမြန်စေတာပါ။ဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇပြောင်းဖို့ကကလပ်စီးတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးစက်မှုပုံမြန်စေပါတယ်။ Virus ပိုတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတိန်းလက်တံတွေကိုပြစ်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကစိုးရင်ရတာပါ။ပရိုတိန်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလပ်စီးထဲမဝင်အောင်တားတဲ့ပရိပစ္စည်းကိုကိုခန့်ဆွမ်းစနစ်ကထုတ်ဖိဖို့ကာကွယ်ဆေးကလုပ်တာပါတကယ်လို့ပရိုတိန်းလက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမဆွမ်းတော့တာဖြစ်နိုင်ပါတယ်ဒါပေမဲ့ကိုခန့်ဆွမ်းစနစ်ကပရိုတိန်းလက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါဒါကြောင့်ပုံစံပြောင်းသွားပေမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကဆွမ်းနိုင်ပါသေးတယ်
ဖီယိုအမေရိကန်တန်ရဲ့ဗုဒ္ဓဖူးညမြန်မာပိုင်းအတန်လွင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဥကြောစံသားရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်ကမ္ဘာကူလသမဂ္ဂအနေနဲ့ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်နဲ့တရားဝင်လက်ခံတာမရှိသေးပေမဲ့မြမအမြဲတမ်းကိုယ်စားလှယ်လက်ခံရေးဆိုင်းငံ့လိုက်တာဟာ NUG အတွက်အောင်ပွဲတစ်ခုဖြစ်ပါတယ်လို့အမေရိကန်ပြည်ထောင်စု George Washington တက္ကသိုလ်နိုင်ငံတကာဆက်ဆံရေးပါမောက်ခ Christina Finch ကသုံးသပ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်အတွက်နိုင်ငံတကာအတိုင်းအဝိုင်းကနေဘလို့သဘောထားနဲ့ဘလို့ယက်တီခဲ့ကြသလဲဆိုတာကိုပါမောက်ခ Finch နဲ့ဥကြောစံသားတို့ဆွေးနွေးသုံးသပ်ထားတဲ့မြမအရေးသုံးသပ်ချက်နားဆင်ရအောင်ပါရှင
်။ပါမောက်ခ Christina Finch ခင်ဗျာ။လူကလာသမကမှာမြန်မာနိုင်ငံကူးစက်ရွေးချယ်လက်ခံမဲ့ကိစ္စကိုမဆုံးဖြတ်ဖဲထားဖို့ဆိုင်းငံ့လိုက်ပါတယ်။ဆိုတော့ဒီကိစ္စကဘယ်လောက်ထူးခြားတယ်လဲဆိုတော့ပထမဆုံးစာပြီးရှင်းပြပါခင်ဗျာ
။ Well, this is very significant. It reflects the fact that many countries in the world do not accept the legitimacy of the military coup.
အများကြီးထူးခြားပါတယ်။ဒါဟာစစ်တပ်အာဏာသိမ်းယူမှုကိုတရားဝင်တယ်လို့ကမ္ဘာနိုင်ငံအများအပြားကလက်မခံကြဘူးဆိုတာပြသလိုက်တာဖြစ်ပါတယ်။ဒီအာဏာသိမ်းမှုပြန်လည်ရုပ်သိမ်းတာကိုတွေ့ရဖို့မျှော်လင့်နေကြစေဆိုတဲ့သဘောလေးဖြစ်ပါတယ်။ဒီလိုအာဏာသိမ်းရတာဘလို့ကြောင့်မလွဲမသွေသိမ်းရတာပါဆိုတဲ့အကြောင်းပြချက်တွေကိုလည်းမယုံကြည်ကြပါဘူး။နောက်ပြီးအကြမ်းမဖက်တဲ့ဆန္ဒပြသမားတွေအပေါ်စစ်တပ်ကရရက်ဆက်ဆက်နှိမ်နှင်းတာ၊သတင်းသမားတွေ၊အရက်ဖက်အဖွဲ့အစည်းတွေအပေါ်နှိပ်ကွပ်တာတွေဟာလည်းစစ်ကောင်စီရဲ့ပုံရိပ်ကိုပုံမှုဆိုးရွားစေပါတယ်
။ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာကိုယ်စားခန္ဓာရေးကိုမဆွေးနွေးပဲထားလိုက်တဲ့အတွက်စစ်ကောင်စီဘက်ကအဆိုပြုတဲ့ကုစရယ်ဟာပယ်ခံရတဲ့သဘောလို့ဆိုနိုင်မယ်ထင်ပါတယ်။အဲ့လိုဆိုတော့ဒါဟာ NUG အနေနဲ့စစ်ကောင်စီအပေါ်မှာအောင်ပွဲတစ်ခုရရှိလိုက်တယ်လို့ပြောရင်ရမလားခင်ဗျာ
I think that it's you know certainly a victory for the NUG
ဒါဟာ NUG အတွက်အောင်ပွဲတည့်ရတကယ်ပဲရရှိသွားတာဖြစ်တယ်လို့ထင်ပါတယ်။ NUG ဟာသူတို့ကိုယ်စားလှယ်ကိုမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်အဖြစ်လက်ခံဖို့လိုလားနေပါတယ်။အဲ့ဒါကတော့ဦးကျော်မိုးထွန်းမှာသူကတော့သူ့နေရာမှာဆက်လက်ရှိနေပါတယ်။ဒါပေမဲ့ဦးကျော်မိုးထွန်းသည် NUG ရဲ့တရားဝင်ကိုယ်စားလှယ်ဖြစ်သည်NUG သည်မြန်မာနိုင်ငံ၏တရားဝင်အစိုးရဖြစ်သည်လို့အတိအမှတ်ပြုတာတော့မရှိသေးပါဘူး။ဆိုတော့အဲ့ဒီလိုဖြစ်လာဖို့အတွက်မျှော်လင့်နေလိမ့်မယ်ဆိုတာအတိအချပါပဲ။သို့တော်ညာလည်းအခုလိုဖြစ်လာတာကို၌ကိုက NUG အတွက်သိအရေးကြီးတဲ့ခြေလှမ်းတလှမ်းရှိကိုတိုးတွားခြင်းဖြစ်ပါတယ
်။ဆိုတော့ NUG ကသူတို့မျှော်လင့်တဲ့အတိုင်းအကောင့်ထဲပေါ်လာဖို့အတွက်ရှေ့ကိုဘာဆက်လုပ်သင့်တယ်လို့ထင်ပါလဲခင်ဗျာ
။ Well, I think that many governments around the world are trying to see how they can productively support the restoration of civilian governance
မြန်မာနိုင်ငံမှာအရက်သားဆိုရပြန်လဲပေါ်ထွက်လာဖို့ကဘာပေါ်ကဆိုရအများပြတ်ဟာအကျိုးရှိမဲ့ထောက်ခံမှုပေးဖို့ကြိုးပမ်းနေကြတယ်လို့ထင်ပါတယ်ဆိုတော့ကဘာအဆိုရတွေအနေနဲ့အဲ့ဒီလိုထောက်ခံမှုပေးနိုင်အောင်သူတို့ဘက်ကဘာတွေလုပ်ပေးရမှာလဲဆိုတာစဉ်းစားဖို့လိုအပ်ပါလိမ့်မယ်နိုင်ငံတကာအနေနဲ့ NUG ကိုအသိအမှတ်ပြုတာကနီးလန်းတစ်ခုပါ။ဒါပေမဲ့တချို့အစိုးရတွေကအဲ့ဒီအဆင့်ထိလှုပ်ချင်ကြမှာမဟုတ်ပါဘူး။ဒါကြောင့်အဲ့ဒီအစိုးရတွေတခြားနီးလန်းနဲ့ကူညီနိုင်မဲ့နီးလန်းတွေကိုစဉ်းစားရမှာဖြစ်ပါတယ်။အကြမ်းမဖက်တဲ့နီးလန်းတွေ၊ငြိမ်းချမ်းသောနီးနဲ့အပြောင်းအလဲဖြစ်နိုင်မဲ့နီးလန်းတွေနဲ့အစိုးရတွေနိုင်ငံတကာအဖွဲ့အစည်းတွေထောက်ခံနိုင်အောင်လဲလှုပ်တင်ပါတယ
်။အခုကိုယ်စားလှယ်ရွေးချယ်တဲ့ကိစ္စဆိုင်ငံ့ကိုပြန်သွားရမယ်ဆိုရင်Credentials Committee မှာတော့အထွေထွေညီလာခံမှာကတော့ဒီကိစ္စကိုအများသဘောအရ consensus နဲ့ဆုံးဖြတ်တယ်လို့ဆိုထားပါတယ်။အဲ့တော့ဟာဒီအထူးသဖြင့်တရုတ်နိုင်ငံတို့ရုရှားတို့ဒီဘင်လင်းစစ်ကောင်စီဘက်ကမရည်တည်တော်ဘူးဆိုတာကိုပြသလိုက်တယ်လို့မှတ်ယူရမှာခင်ဗျာ
။ I think that China and Russia both try to act in a way that's to their advantage and sometimes
တကယ်ရုရှားနှစ်နိုင်ငံလုံးဟာသူတို့အကျိုးဖြစ်ထွန်းမဲ့နီလန်ကိုကြိုးစားရွေးချယ်နေကြတယ်လို့ထင်ပါတယ်ဆိုလိုတဲ့သဘောကတခါတလေစစ်ကောင်စီနဲ့လက်တွဲပြီးတခါတလေမှာစစ်ကောင်စီကိုဘေးဖယ်ပြီးနိုင်ငံတကာသဘောထား international opinion အတိုင်းမျှော်ပြလိုက်တယ်လို့ထင်ပါတယ်ဒါကြောင့်အခုလောက်ရက်ကိုကြည့်ပြီးတရုတ်နဲ့ရုရှားတို့ဟာစစ်ကောင်စီနဲ့လက်တွဲလှုပ်ဆောင်မှုမရှိတော့ဘူးလို့မပြောနိုင်ပါဘူးထင်ပါတယ်ဒီလိုယူဆရင်မပားနိုင်ရကြပါလိမ့်မယ်အမှန်ပြောရရင်တရုတ်အစိုးရဟာနာမည်ကောင်းရဖို့ကြိုးပမ်းနေတာပါအထူးသဖြင့်သူတို့အိုလံပစ်ကျင်းပဖို့နှိစက်လာချိန်မှာဖြစ်ပါတယ်ဒါကြောင့်လဲအခုကိုယ်စားလှယ်ရွေးချယ်ရေးကိစ္စကိုဆိုင်းငံ့ဖို့သဘောတူကြတာဖြစ်မှာပါနောက်တစ်ချက်ကလည်းတရုတ်ဟာမြန်မာစစ်ဘိုလ်ချုပ်တွေနဲ့အလုပ်လုပ်ရတာကိုမကြိုက်ပါဘူး။အဲ့ဒီဘိုလ်ချုပ်တွေကိစ္စရက်တော်တော်များများမှာခံမှန်းလို့မရနိုင်တဲ့သူတွေပါ။သူတို့ဟာစီးပွားရေးကိုစီမံခန့်ခွဲနိုင်တဲ့အရေးအချင်းလဲကင်းမဲ့ကြပါတယ်။ဒါကြောင့်တရုတ်ရဲ့ BRI ခေါ်ခပလန်းစီမံကိန်းအောင်မြင်ဖို့ဆိုတာစစ်ကောင်စီရှိနေသမျှမြန်မာပြည်သူတွေကစန့်ကျင်နေသမျှမဖြစ်နိုင်ပါဘူး။မြန်မာပြည်သူတွေကဒီ VRI စီမံကိန်းဟာစစ်တပ်ကိုထောက်ခံဖို့အတွက်တရုတ်ကလုပ်နေတယ်လို့ယူဆနေကြတာဖြစ်ပါတယ်
။ဟုတ်ကဲ့တိုက်တိုက်ဆိုင်ဆိုင်ပဲကျွန်တော်တို့မနစ်တနေ့ကသတင်းတုံးကရုရှားသမ္မတဗလာဒီမာပူတင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာသူတို့နယူးဒယ်လီမှာတွေ့ဆုံပြီးတော့နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုကိုအားဖြည့်ဖို့သဘောတူလိုက်ကြပါတယ်။ဆိုဒီနိုင်ငံလုံးကတကယ်ပြောရင်မြန်မာနိုင်ငံစစ်ကောင်စီနဲ့နီးနီးကပ်ကပ်ပေါ်တဲ့အကြောင်းမျိုးပြောင်းဆက်ဆံကျင်နေတဲ့နိုင်ငံတွေဖြစ်ပါတယ်။ဆိုတော့အခုသူတို့နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့လှုပ်ဆောင်လာကြတာဟာမြန်မာပြည်အတွက်ဘယ်လိုရိုက်ခတ်မှုရှိနေလဲထင်ပါသလဲ
။ Well again I think that India and Russia have many different national interests. One of those interests is to sell weapons.
ဒီမှာလေအိန္ဒိယနဲ့ရုရှားတို့ဟာမတူညီတဲ့အမျိုးသားအကျိုးစီးပွားတွေအများကြီးရှိပါတယ်။အဲ့ဒီတဲကတခုကတော့လက်နက်ရောင်းချရေးဖြစ်ပါတယ်။ဝင်ငွေကောင်းတဲ့လုပ်ငန်းပါ။နောက်ပြီးမြန်မာနိုင်ငံအပေါ်မှာဩဇာလွှမ်းမိုးခြင်းကြတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။တခြားတစ်ဖက်မှာလည်းရှင်ပြောသလိုပဲကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ကိစ္စကိုဆိုင်းငံ့ဖို့လဲရုရှားကသဘောတူခဲ့ပါတယ်။ဆိုလိုတဲ့သဘောကသူတို့ဟာတဖက်ထဲမှာပုံအော်ပြီးမလောင်းကျင်ဘူးဆိုတာပါပဲအိန္ဒိယရဲ့သဘောထားလည်းအလားတူပဲဖြစ်ပါတယ်အခုအခါအိန္ဒိယအရှိမြောင်မှာမြန်မာဒုက္ခသည်တွေအများအပြားခိုးလုံနေကြတာလည်းတွေ့ရပါတယ်ဒါဟာလည်းသူတို့မူဝါဒအပေါ်ရိုက်ခတ်မှုရှိစေနိုင်ပါတယ
်ဒီခါမှာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အာဆီယံကိုကြည့်မယ်ဆိုရင်အာဆီယံဥက္ကဋ္ဌဟာဘရူနိုင်းကနေပြီးတော့ကမ်ဘောဒီးယားလက်ထက်ကိုရောက်သွားပြီဖြစ်ပါတယ် အဲ့တော့ကမ်ဘောဒီးယားကမြန်မာနိုင်ငံစစ်ကောင်စီနဲ့ရင်းနှီးဆက်ဆံနေပါတယ်မြန်မာနိုင်ငံစစ်ကောင်စီကိုလည်းပဲသူတို့အာဆီယံအစည်းအဝေးကိုဖိတ်ဖို့သူကလော့ဆော်နေပါတယ်ဆိုတော့ဒီလိုလောက်လာတာဟာကမ်ဘောဒီးယားရဲ့နောက်ွယ်မှာတရုတ်ကများတွန်းအားပေးနေလေသလားဆိုတော့လေစဉ်းစားစရာဖြစ်မယ်ထင်ပါတယ်ဘယ်လိုသဘောပါလဲ
I don't know the answer to that question but what I can say is that
ဒီမေးခွန်းအတွက်အဖြေကိုကျွန်မမသိပါဘူး။ဒါပေမဲ့ဒီကိစ္စမှာအာဆီယံနိုင်ငံတွေကြားသဘောထားကွဲနေတာပါ။ပြည်တွင်းရေးဝင်မဆွဲဆိုသူတွေနဲ့စစ်ကောင်စီရဲ့မြန်မာပြည်သူတွေအပေါ်ကျူးလွန်မှုတွေကိုလက်မခံသင့်ဘူးဆိုသူတွေကွဲနေကြတာပါ။ဒါဟာလာမယ့်နှစ်အတွင်းအာဆီယံအတွက်ပြဿနာတစ်ရပ်အဖြစ်ဆက်ရှိနေလိမ့်မယ်လို့ပြောချင်ပါတယ
်။အမေရိကန်နဲ့ပတ်သက်လို့လည်းမေးခွန်းတစ်ခုမေးချင်ပါတယ်။တလောတုန်းကဘီလ်ရစ်ချတ်ဆင်မြန်မာနိုင်ငံကိုသွားတယ်သူကတော့ပုံကူရေးအစီအစဉ်နဲ့သွားတယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာတချို့ဟာဒီဟာကိုစံပြားရှိကြတယ်။ဘီလ်ရစ်ချတ်ဆင်ကသူတို့နိုင်ငံသားသတင်းသမားကိုခေါ်ထုတ်သွားတယ်မြန်မာနိုင်ငံအတွက်ဘာမှအဆန်ထွက်မလာဘူး။ဒါအပြင်တနည်းအားဖြင့်သူဟာဒီအမေရိကန်ဘက်ကမြန်မာစစ်ကောင်စီကိုအသီးမှတ်ပြုရေးနီလန်းရှာလီသလားလို့တချို့ကစံပြားရှိရပါတယ်။ဒီကိစ္စကိုခရစ်စတီနာဘာပြောချင်ပါလဲ။
Well, I'm sure that Bill Richardson had many motives for his visit, but in the past he has been able to intervene in a way that he felt was positive. And so I think that, you know, he wanted to try again. And without talking to the regime and finding out what they're thinking, it can be
Bill Richardson ha diki sin la pye de chao yin a mya ji shi ma ba.အရင်တုန်းကသူဟာအပြုသဘောဆောင်တယ်လို့ယူဆတဲ့ဝင်ရောက်ဆွတ်ဖက်မှုတချို့လုပ်ခဲ့ဘူးတာရှိပါတယ်။ဒါမျိုးထပ်ပြီးစ조사ကြည့်ကျင်တဲ့သဘောလို့ကျွန်မထင်ပါတယ်။ဒီအတွက်စစ်ကောင်စီနဲ့စကားမပြောကြည့်ပဲစစ်ကောင်စီရဲ့သဘောထားကိုမသိပဲဒါလုပ်ဖို့မဖြစ်နိုင်ပါဘူး။ဒါကြောင့်အမေရိကန်အစိုးရချက်မှတ်ထားတဲ့ဥပဒေတွေကိုရှောင်လွှဲပြီးပုံကိုရေးအရာနီလန်းရှာကြည့်တာလို့ပဲထင်ပါတယ
်။ဟုတ်ကဲ့ဒီကုလသမဂ္ဂကိုယ်စားရွေးချယ်ရေးဆိုင်ငံတဲ့ကိစ္စနေပတ်သက်ပြီးတော့နေကုန်းချုပ်မေးချင်တဲ့မေးခွန်းကတော့ဒီလိုကိုယ်စားလှယ်ရွေးချယ်မှုဆိုင်ငံချင်းခံရတဲ့နိုင်ငံဟာမြန်မာနိုင်ငံစစ်ကောင်စီနဲ့တာလီဘန်အာဖဂန်နစ္စတန်ကတာလီဘန်တို့တကယ်နဲ့သူတို့ပြောထားတာတွေ့ရပါတယ်ဆိုတော့ဒါဟာမြန်မာစစ်ကောင်စီနဲ့တာလီဘန်ကိုတရန်တစားတဲ့သတ်မှတ်လိုက်တယ်ဆိုတဲ့သဘောများလားခင်ဗျာ
Well, certainly they see the military regime as an illegitimate government, just as they see the Taliban as an illegitimate government. And in addition, the Taliban, you know, has used brutal methods to exert control over its population.
တေးကြတာကတော့တာလီဘန်တွေကိုတရားဝင်အစိုးရအဖြစ်လက်မခံကြသလိုမြန်မာစစ်ကောင်စီကိုလည်းတရားဝင်အဖြစ်လက်မခံကြဘူးဆိုတာပဲဖြစ်ပါတယ်နောက်တစ်ချက်ကတာလီဘန်တွေဟာအာဏာပြန်လည်ရရှိရေးကြိုးပမ်းခဲ့တဲ့နှစ်တွေအတွင်းပြည်သူလူထုအပေါ်ရက်စက်ကြမ်းကြုတ်တဲ့နှီးလန်းတွေကိုတုံးခဲ့ပါတယ်။မြန်မာစစ်ကောင်စီကလည်းလွန်ခဲ့တဲ့ဆယ်လတာအတွင်းလူတွေထောင်နဲ့ချီတေဆုံရလောက်အောင်ရက်စက်ကြမ်းကြုတ်ခဲ့ပါတယ်။ဒါမျိုးတွေဟာကမ္ဘာဘယ်နေရာမှာမှတရားဝင်အစိုးရအဖြစ်ရှိမနေသင့်ပါဘူး။
ကျော်စန်သားရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားခန္ဓာကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်ရဲ့အားကစားခန္ဓာမှာတော့စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံဆူဇူကီဖလာဘောလုံးပြိုင်ပွဲဘက်ကအခြေအနေတွေကိုကိုရဲနိုင်ကစူးစီးတင်ပြပေးထားပါတယ
်တနင်္ဂနွေနေ့အာဆီယံဆူဇူကီဖလာဘောလုံးပွဲကိုတော့စင်ကာပူနိုင်ငံမှာတနင်္ဂနွေနေ့ကစတင်လိုက်ပါတယ်ပြီးခဲ့တဲ့နှစ်ကကိုဗစ် -19 ကရောဂါကြောင့်ပြိုင်ပွဲကိုမကျင်းပနိုင်ခဲ့ပဲရွှေ့ဆိုင်းခဲ့ပြီးအခုနှစ်မှကျင်းပတာဖြစ်ပါတယ်။ဒီနှစ်ပြိုင်ပွဲမှာတော့အုပ်စုအိမ်မှာအိန်ရှင်စင်ကာပူ၊ Thai, Philippines, မြန်မာနဲ့ Timor Leste တို့ပါဝင်ပြီးတော့အုပ်စု B မှာတော့လက်ရှိချန်ပီယံ Vietnam, Malaysia, Indonesia, Cambodia နဲ့ Laos တို့ပါဝင်ကြတာဖြစ်ပါတယ်။ဖွံ့ဖွဲကိုတော့ဒီဇင်ဘာ5ရက်နေ့ကစင်ကာပူနိုင်ငံအမျိုးသားအကစားကွင်းကြီးမှာကျင်းပခဲ့ပြီးတော့ဒီနေ့မှာတော့ဘောဘောလုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌ Gianni Infantino ကိုတိုင်လာရောက်ပြီးတော့ဖွင့်လှစ်ပေးခဲ့ပါတယ်။ဖွံ့ဖွဲစဉ်ဖြစ်တဲ့ထိုင်းနဲ့ Timor Leste အသင်းတို့ကစားခဲ့ကြပြီးတော့ထိုင်းကဒုတိယပိုင်းမိနစ်50နဲ့မိနစ်80တွေမှာတွင်းတဲ့ဂိုးတွေနဲ့ငကိုကိုမရှိနဲ့နိုင်သွားပါတယ်။ဒုတိယပွဲစဉ်ဖြစ်တဲ့အင်ရှင်စင်ကာပူနဲ့မြန်မာအသင်းတို့ကစားကြတာမှာအင်ရှင်စင်ကာပူအသင်းကမြန်မာကို3-0မရှိနဲ့အနိုင်ရသွားပါတယ်။စင်ကာပူအတွက်ပထမဂိုးကို34မိနစ်မှာတောင်းကံဘောကတစ်စက်မဟာရူဒင်ကခေါင်းတိုက်တွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့39မိနစ်မှာစင်ကာပူတိုက်စစ်မှုဖန်ဒီကမြန်မာနောက်တန်းကိုကျော်ဖြတ်ပြီးတော့ penalty area ညာဘက်အချမ်းကနေအနေဘောကန်သွင်းသွားတာပါစင်ကိုအတွက်တတိယဂိုးကိုတော့ပထမပိုင်းပြီးကနီးပွဲချိန်45မိနစ်မှာပြည်တံဘောကနေတဆင့်ဂိုးရှိတင်ပေးတာကိုခေါင်းတိုက်သွင်းယူသွားခဲ့လို့ပထမပိုင်းအပြီးမှာပဲ၃ဂိုးပြတ်နဲ့ဦးဆောင်ပြီးအနိုင်ရသွားခဲ့တာဖြစ်ပါတယ်ဒီပွဲမတိုင်ခင်မှာမြန်မာအသင်းမှာဒဏ်ရာပြဿနာနဲ့ကစားသမား10ယောက်လောက်ကိုဗစ်ရောဂါစစ်ဆေးမှုပြန်လုပ်ဖို့အတွက်လိုနေတာကြောင့်အခက်အခဲတချို့လည်းရှိခဲ့တယ်လို့သိရပါတယ်မြန်မာအသင်းကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီးတော့စင်ကာပူနီးပြတတ်ဆူမာယိုရှိဒါကတော
့ I'm proud of them their performance but we can be better we have to improve
ကျွန်တော်ကစားသမားတွေရဲ့ကစားပုံနဲ့ပတ်သက်ပြီးဂုဏ်ယူပါတယ်အမေကျွန်တော်တို့ဒီထက်ပိုကောင်းအောင်ကစားနိုင်ပါတယ်ကျွန်တော်တို့အနေနဲ့နောက်ပွဲအတွက်ပိုကောင်းအောင်ကစားဖို့လိုပါတယ်ကျွန်တော်တို့ဒီထက်ပိုကောင်းအောင်ကစားနိုင်ပြီးဒါကိုဖန်တီလည်းသိပါတယ
်ဆိုတော့စင်ကိုအသင်းကိုပွဲဦးရဲ့ရှောင်းလိုက်တာနဲ့ပတ်သက်ပြီးဒီမှာအသင်းကြီးပြတ် Android Hey ကဘလို့တုံ့ပြန်လိုက်ပါလဲ
You know it's this win was not a win because of the class or the quality of Singapore it was
Singapore thing ga di pwae ko nai twa da ha tharu kaung nun lo ma hop paw da ga chanaru ye a hma jaw nai twa da ba aku chin ma chanaru ga pwae atwa a sin thin phit ma ni paw ba daw le so lo chanaru pyo ka de a tai chanaru le ti ba de di pwae ma tai kin chanaru yin san ka ya de a chin ni de jaw ba
စင်ကိုနဲ့မြန်မာတို့ကစားခဲ့တဲ့ဒီပွဲကိုတော့ပရိသတ်1000ကျော်လောက်ကြီးစုအားပေးခဲ့တယ်လို့သိရပါတယ်။ပုံမှန်အားဖြင့်တော့ဒီပွဲမှာပရိသတ်5000ကျော်ဆန့်တာဖြစ်ပေမဲ့ COVID-19 ကာယရောဂါကူးစက်မှုတွေကြောင့်လူဦးရေအကန့်အသတ်နဲ့ပဲခွင့်ပြုထားတဲ့အတွက်1000ကျော်ပဲကြီးကွင်ရခဲ့ပါတယ်။ဒါပေမဲ့ဒီချိန်မှာထူးဆန်းတာကတော့မြန်မာအသင်းစင်ကိုမှာသွားကစားတဲ့အရင်ပြိုင်ပွဲတွေလို့စင်ကာပူရောက်မြန်မာဘောလုံးပရိသတ်တွေခွင့်မှာသွားအားမပေးတာကိုတွေးခဲ့ရပါတယ်။မြန်မာဖုတ်ဘောတော့ပလေယာစင်ကာပူကလည်းအရင်ကမြန်မာအသင်းကစားတဲ့ပွဲတွေကိုလက်မှတ်ကုံတဲ့အထိအစွမ်းကုန်အားပေးခဲ့ကြပြီမဲ့လေဒီပွဲကိုတော့လက်ရှိမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလက်မခံတဲ့အတွက်အာဏာသိမ်းစစ်ကောင်စီလက်အောက်မြန်မာအသင်းဝင်ရောက်ရှင်ပြိုင်တဲ့ဘောလုံးပွဲတွေကိုကန့်ကွက်ပြီးတော့အားပေးမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့စင်ကာပူမှာရှိတဲ့မြန်မာဘောလုံးပရိသတ်တဦးကတော့
ဘောလုံးဆိုတော့တွားကြတယ်ဘောလုံးဆိုတော့တွားကြအဲ့လိုလေဒီမှာငါစတော့ကိုလည်းမသွားဘူးလေပြစ်ပါရေးရရပြစ်တာအဲ့တော့ဒီမှာမသွားကြဘူးဟောတောင်းကြောင်းလေဒီ live score တက်နေအဲ့မှာ comment တွေမှာသွားကြည့်လိုက်ရင်တင်းဝဲအပြင်းနေကြသွားသွားပြီဟိုဘောလုံးနဲ့ဘောလုံးကဘောလုံးအားကစားအားကစားနိုင်ငံရေးနဲ့မဆိုင်ဘူးပါရတော့ဒီလုပ်တဲ့လူတွေတို့ကအစဉ်ပြောင်းချောက်ပြောတဲ့စကားတွေတော့ငါတရားဟိုကနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စတော့သူကပဲသွားအဲ့ဒီတော့ကျဘောလုံးပဲစုစုကြီးလာပဲဆိုရင်လူတွေကဒီ topic ကပြောနေကြတာဒီပြက်ပါအာဘယ်နေပါလဲကံပဲဘယ်လိုပဲဟုတ်စုပါ냐လူတွေကအမင်းဟော topic ကိုလည်းပြောကြတယ်အခုတော့ဘူးကတော့
စင်ကိုမှာဘသူကမှတော့ဒီပွဲကိုအားပေးမယ်ဆိုပြီးတော့ပြောနေတဲ့ခါလည်းမရှိဘူး။အကုန်လုံးကတော့
ရှေ့မရှိဘူး။ရှေ့မရှိဘူး။ဒါပေမဲ့ဘသူကအားမပေးလို့ပြောတာကြီးတယ်အားပေးလို့ပြောတာကြီး
လန်လာနေကကစားတဲ့ပွဲတွေမှာတော့မလေးရှားကကမ္ဘောဒီးယားကို3ဂိုးနဲ့နိုင်ပြီးလက်ရှိချန်ပီယံဗီယက်နမ်ကလည်းလာအိုကို2ဂိုးကိုမရှိနဲ့နိုင်သွားပါတယ်။အဲဒါကြောင့်အုပ်စုဘီမှာတော့မလေးရှားနဲ့ဗီယက်နမ်က3မှတ်စီရထားပြီးတော့ကျန်တဲ့အင်ဒိုနီးရှားကမ္ဘောဒီးယားနဲ့လာအိုအတွင်းတွေကတော့တမတ်မှမရသေးပါဘူး။အနောက်ဘက်မှာတော့ဒီအုပ်စုဘီကမလေးရှားနဲ့လာအိုကမ္ဘာဖြစ်ပြီးတော့အင်ဒိုနီးရှားကတော့သူ့ရဲ့ပွဲဥဒ်အဖြစ်နဲ့ကမ္ဘောဒီးယားနဲ့ကစားရမှာဖြစ်ပါတယ်။မနက်ဟာဒီနေ့ဒီဇင်ဘာ10ရက်နေ့မှာဒီမော့လက်စီ17ရက်နေ့မှာထိုင်းအသင်းတွေနဲ့ကစားရမှာဖြစ်ပြီး18ရက်နေ့မှာတော့အုပ်စုနောက်ဆုံးပွဲစဉ်ဖြစ်တဲ့ဖိလစ်ပိုင်နဲ့ကစားရမှာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေဘက်မှာတော့ဝက်ဆမ်မသင်းကအမပေးစရာထိတ်ကချဲလ်စီကိုနောက်ကနေလိုက်ကစားပြီးတော့ပွဲပြီးကနီးသွင်းတဲ့ဂိုးနဲ့3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်တားပြင်မန်စီးတီးကလည်းဝက်ဖို့ကို3ဂိုး2ဂိုးနဲ့နိုင်သွားသလိုလီဗာပူးကလည်းဝုတ်ကိုတန်းအချိန်ပိုနောက်ဆုံးမိနစ်မှာသွင်းတဲ့ဂိုးနဲ့တကူးဂိုးမရှိနဲ့နိုင်သွားပါတယ်တင်းငွေနေနဲ့တနလနေ့ကကစားတဲ့ကျန်တဲ့ပွဲတွေမှာတော့ Spurs က Norwich ကို3ဂိုး2ဂိုးမရှိ Aston Villa က Leicester ကို2ဂိုး2ဂိုး Everton က Arsenal ကို2ဂိုး2ဂိုးနဲ့နိုင်ပြီး Manchester United ကတော့ Crystal Palace ကို တကူကူမရှိနဲ့နိုင်သောပါတယ်ပုဂ္ဂိုလ်မှနိုင်ရလိုက်တဲ့အသင်းရဲ့ကစားပုံနဲ့ပတ်သက်ပြီးတော့မန်ယူအသင်းရဲ့ယာယီနီးပြတ်တဲ့ Ralph Rangnick ကတော့
Overall, I'm more than happy. I was positively surprised by the physical state and the intensity.
ကျွန်တော်ပြောရရင်တော့ကျွန်တော်အယံပြောပါတယ်ကျွန်တော်အနေနဲ့အသင်းရဲ့ကြံ့ခိုင်မှုအာယုံဆိုင်မှုအပြင်းထန်ကစားသွားပုံတွေနဲ့ပတ်သက်ပြီးအံ့အားသင့်မိပါတယ်ပထမနိုင်ရွယ်မှာကစားတာတကယ်ကိုအံ့အားသင့်စရာကောင်းပါတယ်ကစားအားနဲ့ကစားတဲ့အမြန်နှုန်းကလည်းအယံမြင့်ပြီးအမြဲတမ်းလဲတိုက်စစ်ဆင်နိုင်ပါတယ်တခုပဲလို့သွားတာကဂိုးတွေမသွင်းနိုင်လိုက်တာပါနှစ်ဂိုးသုံးဂိုးလောက်တော့ရသင့်ပါတယ်ဒါပေမဲ့တေချာတာကတော့ကျွန်တော်တို့တစ်ချိန်လုံးတော့ဒါမျိုးမကစားနိုင်ဘူးလေဒါပေမဲ့အဲ့ဒီနောက်ပိုင်းကျွန်တော်တို့ပွဲကိုထိန်းနိုင်လိုက်ပြီးဒုတိယပိုင်းပြန်ဆတဲ့အချိန်မှလည်းကောင်းကောင်းကစားနိုင်ပြီးနောက်ဆုံးမှာတော့ကျွန်တော်တို့ထိုက်တိုက်တန်တန်အနိုင်ရလိုက်တာပါ။အ
ဲကြောင့်ပွဲစဉ်15အပြီးမှာတော့ Man City က35မှတ်နဲ့ရာထုတ်ကိုတက်သွားပြီးတော့အဲ့ဒီနောက် Liverpool က34မှတ် Chelsea က33မှတ် West Ham က28မှတ်နဲ့ရာထိတ်မှာအဆင့်လိုက်ရှိနေပြီး Spurs ကတပွဲတော့25မှတ် Man U က24မှတ်နဲ့အဆင့်5နဲ့အဆင့်6နေရာတွေမှာရှိနေပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ခဲ့တဲ့အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီသတင်းပတ်ရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်ကြာသပတေးနေ့မနေ့ခင်းမှလည်းတစ်လဲပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေသတင်းနေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော်မှာမို့ဗိုလ်တပူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဦးတင်မောင်တန်းကတလဲပြောပြပေးပါရှင
်။မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကိုထောက်နှံ၄နှစ်မန္တလေးမြို့တော်ဝန်ဒေါက်တာရဲလွင်ကိုထောက်နှံ၂နှစ်အတီးတီးစစ်ကောင်စီရဲ့အထူးတရားရုံးကအမိန့်ချမှတ်လိုက်ပါတယ်။အများပြည်သူတည်ငြိမ်အေးချမ်းမှုကိုပြပြအောင်လှုံ့ဆော်မှုပုံမှန်95အမှုကိုထောင်ဒဏ်2နှစ်စော်မြင့်မောင်အတွက်ချမှတ်ခဲ့ပြီးတဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်25နဲ့ထောင်ဒဏ်2နှစ်ပုံမှန်30ကာကြီးအတွက်ထောင်ဒဏ်2နှစ်တဘောင်းနဲ့ကြာခံစေဖို့မန္တလေးတိုင်းဥပ္ပဒေအတွင်းထူတရားရုံးကအမိန့်ချမှတ်ခဲ့တာပါ။ဒါကြောင့်စွဲချက်သုံးမှုအတွက်စုစုပေါင်း4နှစ်ထောင်ဒဏ်ချမှတ်ခံရတာပါ။ဒေါက်တာရဲလွင်ကိုတော့95ခါဝင်းနဲ့ပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။ Facebook ကုမ္ပဏီနာမည်ပြောင်းမီတာကုမ္ပဏီနေနဲ့မြန်မာစစ်တပ်ပိုင်းစီးပွားရေးလုံခြုံရေးအလုံးရဲ့ Facebook အသုံးပြုမှုကိုပိတ်ပင်အရေးယူထားတာတွေ့မြင်လိုက်ပါတယ်။မြန်မာနိုင်ငံမှာလူသုံးများတဲ့လူမှုကွန်ရက်ကုမ္ပဏီအနေနဲ့ဆက်ရနာသိမ်းခဲ့တဲ့ February လတုန်းကစစ်တပ်ပိုင်းလုံခြုံရေးကြော်ငြာတွေကိုတားမြစ်ထားခဲ့ရတာကနေအခုတော့သူတို့ရဲ့ Facebook စာမျက်နှာတွေကိုပါဒီနေ့စပြီးဖျက်ရှားသွားမယ်လို့ကြေညာလိုက်ပါတယ်။ယူကရိန်းကိုကျူးကျော်တာနဲ့အမေရိကန်ကတုံ့ပြန်မဲ့ခြေလှမ်းတွေကိုသမ္မတဘိုင်ဒန်ကရုရှားသမ္မတပူတင်ကိုချပြလိုက်ပြီးတဲ့နောက်အမေရိကန်နဲ့ရုရှားရင်ဆိုင်နေကြတဲ့အခြေအနေကိုထိတ်တိုက်တွေ့နေတဲ့အခြေအနေဖြစ်ရုရှားကအသိမှပြုတ်လိုက်ပါတယ်။အင်္ဂါနေ့ကတွေ့ဆုံခဲ့ကြတဲ့သမ္မတဦးတို့ရဲ့ဗီဒီယိုအစည်းအဝေးမှာအမေရိကန်သမ္မတဘိုင်ဒန်ကယူကရိန်းကိုမကျူးကျော်ဖို့တတိပေးလိုက်ပြီးကျူးကျော်ခဲ့ရင်ရုရှားကိုစစ်ရေးရပိတ်ဆို့အရေးယူမယ်လို့ပြောကြားခဲ့ပါတယ်။ဒါ့အပြင်ယူကရိန်းကိုစစ်ပစ္စည်းပံ့ပိုးတာပါဝင်ကာဝေးဆိုင်ရာအကူအညီတွေကိုတုံ့ပြန်ပေးပြီးနေတုံးမဟာမိတ်တွေရဲ့အင်အားကိုလည်းတုံ့ပြန်သွားမယ်လို့ဆိုပါတယ်။ဂျာမနီလွှတ်တော်ကOlaf Scholz ကိုတိုင်းပြည်ရဲ့ဒုတိယကမ္ဘာစစ်ပြီး6ရောက်မြောက်ဝန်ကြီးချုပ်ဖြစ်တင်ပြလိုက်ပါတယ်။ဒါဟာဥရောပသမဂ္ဂရဲ့လူ့ရည်အများဆုံးဂျာမနီမှာဝန်ကြီးချုပ်အင်္ဂလာမာကယ်16နှစ်ကြာအုပ်ချုပ်ခဲ့ပြီးတဲ့နောက်အပြောင်းအလဲကာလအတွက်ကိုစဖွင့်လိုက်တာပါ။ကုလသမဂ္ဂအတွင်းမှုချုပ်အတိုနီဂူတရက်စ်ဟာ COVID-19 ရောဂါကူးစက်နေတဲ့ကုလသမဂ္ဂရာရှိတူးနဲ့တွေ့ဆုံခဲ့မိတာကြောင့်လာမယ့်ရက်နဲ့ငယ်ပြင်ပနဲ့အဆက်တွေပြတ်တော့ပြီးတီးကြခွဲ့နေရမှာဖြစ်တယ်လို့တန်တမန်ဒရင်ရက်ွက်ကပြောဆိုလိုက်ပါတယ
်ဒီဇင်မာလာရှိရဲ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ PJ Elias နဲ့ Nashwan Khalil တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VO American အတန်ကနေအခုထုတ်လွှင့်ခဲ့တဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
This program